Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောသားရှင်များရှင်။ American ပြည်ထောင်စုမြို့ရော Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်နိုဝင်ဘာလ29ရက်တနင်္ဂနွေနေ့ညနေခင်း6:00နာရီ9:00နာရီဒီစီစဉ်တွေကို line to meter 71.25 ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမအနင်္ဂလာပါဒီကနေ့ညနေခင်းစီစဉ်ရွေးတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညနေခင်းပါရှင်ကျမတင်ကီထိုက်ပါဒီကနေ့ထိတ်တန်းရောက်သတင်းတွေအထဲမှာတော့တူရကီလုံခြုံရေးတပ်ကပြစ်ချခဲ့တာကြောင့်ထိဆုံးခဲ့ရတဲ့ရုရှားလေယာဉ်မှုရဲ့ရုပ်အလောင်းကိုဒီကနေ့ပြန်ပြီးတော့ပို့ဆောင်ပေးနေပါတယ်တန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေရဲ့တယ်လီဖုန်းပြောဆိုမှုတွေကိုကြားပြန်နားထောင်ပြီးသတင်းအချက်အလက်ရယူတဲ့အစီအစဉ်တွေကိုအမေရိကန်မျိုးသားလုံခြုံရေးအေဂျင်စီကရက်ဆိုင်လိုက်ပြီးဖြစ်ပါတယ်မနေ့ပြန်မှာကျင်းပမဲ့ကုလရာသီဥတုပြောင်းလဲခြင်းဆိုင်ရာညီလာခံအကျိုးဖြစ်ကမ္ဘာတလောရာသီဥတုပြောင်းလဲမှုဆိုင်ရာလူမှုလှုပ်ရှားမှုတွေကိုဆောင်ရွက်နေကြပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးဖို့ရှိပါတယ်ရှင
်ကောင်းပါပြီရှင်အစိုးရတည်လက်ထက်မှာတရားဥပဒေစိုးမိုးရင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းအပြင်ဒုက္ခသည်တွေအရေးကိုဦးစားပေးလှုပ်ဆောင်သွားမယ်လို့ NLD ပါတီထိပ်ပိုင်ကောင်းဆောင်တူဦးဖြစ်တဲ့ဦးညာဝင်းကပြောပါတယ်
မပြပါပါစီရဒုက္ခတွေဒီနောက်စိုးရတဲ့ထက်မှာဘလို့အများဆက်ပြီးဟောပြင်မယ်ဆိုရင်နေထောင်ပြီးတဲ့ခါမှာတော့အကယ်ဥညာဝင်ကတော့ဒီအချိန်မှာတော့စိုးရမဟုတ်သေးဒါပေမဲ့သူတို့စိုးရတက်လာတဲ့ခါမှာပြပါဒုက္ခတွေမှာနိုင်ငံသားတွေကိုဒီတက်ပို့ပြီးဆောက်ရှောက်မယ
်အပြည့်စုံကိုတော့တရင်တွေအပြီးမှာတင်ပြသွားဖို့ရှိပါတယ်ဒါအပြင်ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစလဲရီဘောဒေါအောင်ဆန်းစုကြည်ကဘလို့စီကံတမတ်ချက်တွေတတိပေးချက်တွေချမှတ်မလဲဆိုတာနဲ့မြန်မာနိုင်ငံဆက်မှုအတင်းချုပ်ကရောလာမယ့်အစိုးရတင်မှာမြန်မာစီးပွားရေးနဲ့ပတ်သက်လို့ဘလို့အချက်တွေကိုမျှော်မှန်းထားတယ်လဲဆိုတာကိုကြားရမှာဖြစ်တယ်လို့မြန်မာနိုင်ငံရဲ့အပြောင်းအလဲမှာလူငယ်တွေဖက်ကရောဘာအပြောင်းအလဲတွေလောက်ကြမလဲဆိုတဲ့သတင်းတွေကိုတင်ပြသွားဖို့ရှိပါတယ်။နောက်ပိုင်းအစီအစဉ်တွေမှာတော့တွေးဆုံမင်းမြန်ခန့်နဲ့တခြားအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုရင်ဆုံးသောသတင်းတွေနဲ့နောက်ဆုံးရသတင်းတွေကိုမတ်တင်ငေးထိုင်းနဲ့မမိုးဖြူတို့ကပြောပြပေးပါအောင်ရှင်။
ပြီးခဲ့တဲ့သတင်းဘက်ကတူရကီလုံခြုံရေးတပ်ကနေပစ်ချခဲ့ပြီးတဲ့နောက်သေဆုံးခဲ့ရတဲ့ရုရှားလေယာဉ်ကလေယာဉ်မှူးတဦးရဲ့ရုပ်အလောင်းကိုပြန်လည်ပို့ဆောင်နေတယ်လို့တူရကီကဒီကနေ့ပြောပါတယ်။ရုရှားလေယာဉ်မှူးရဲ့ရုပ်အလောင်းကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကတူရကီနိုင်ငံကိုတည်ယူခဲ့ပြီးအော်သိုရိုခရီယန်ထုံးစံအစင်လာတိုင်းဆောင်ရွက်တယ်လို့လည်းတူရကီနိုင်ငံသားရေးဝန်ကြီးအာမက်ဒါဘူတိုဂလူကပြောပါတယ်။လေယာဉ်ပြတ်ကျခြင်းအတွင်းရုရှားနဲ့ဆီးရီးယားတပ်ဖွဲ့တွေကဒုတိယလေယာဉ်မှူးကိုကဲတင်နိုင်ခဲ့ပေမဲ့ရုရှားစစ်သားတအူးကိုတော့ကဲတင်ဖို့ကြိုးစားဆင်မှာပဲတည်ဆုံးခဲ့ရတာဖြစ်ပါတယ်။လေယာဉ်ကတော့ဆီးရီးယားတပုံတွေထိန်းချုပ်ထားတဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့အင်ကာနီကပြတ်ကျခဲ့တာဖြစ်ပါတယ်။လေယာဉ်ပြန်တမ်းမှုလမ်းကြောင်းနဲ့ပတ်သက်ပြီးတော့တူရကီနဲ့ရုရှားတို့ကြားမပြေမလည်ဖြစ်နေသေးပါရုရှားလေယာဉ်ဟာတူရကီဝင်ဟင်ပိုင်နဲ့ထဲကိုချိုးဖောက်ဝင်ရောက်ခဲ့တယ်လို့တူရကီကပြောဆိုနေပြီးရုရှားတို့ကတော့ဆီးရီးယားပိုင်နဲ့ထဲကနေဘယ်တော့မှမထွက်ဘူးဆိုပြီးတော့ညှဉ်းဆန်နေတာဖြစ်ပါတယ်။မနေ့စနေနေ့ကတော့ရုရှားသမ္မတဗလာဒီမီယာပူတင်ကတူရကီကိုစီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုအမိန့်ကိုလက်မှတ်ရေးထိုးလိုက်ပါတယ်။ဒီဒဏ်ခတ်ပိတ်ဆို့မှုအရာတူရကီထုတ်ကုန်တချို့ရုရှားကိုတင်သွင်းခွင့်ပိတ်ပင်လိုက်ပြီးရုရှားနိုင်ငံတွင်းကတူရကီကုမ္ပဏီတွေရဲ့လုပ်ငန်းတွေအပေါ်မှာတက်ရောက်မှုတွေရှိစေမဲ့ရုရှားနိုင်ငံတွင်းကတူရကီတို့ရဲ့အလို့အကိုင်းတွေကိုစာချုပ်သက်တမ်းတိုးခွင့်ကန့်သတ်လိုက်ပါတယ်ရှင်
။အမေရိကန်ဘုအစိုးရအနေနဲ့တန်းနဲ့ချီတဲ့အမေရိကန်နိုင်ငံသားတွေရဲ့တယ်လီဖုန်းပြောဆိုမှုတွေကိုကြားပြနားထောင်သတင်းချက်လက်ကောက်ယူစုဆောင်တဲ့လုပ်ငန်းကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။အမေရိကန်မျိုးသားလုံခြုံရေးအေဂျင်စီရဲ့ contract ဝန်ထမ်း Edward Snowden လုပ်ခဲ့တဲ့ရှုပ်ဝဲအစီအစဉ်ကိုပိတ်သိမ်းပြီးတဲ့နောက်သဘောထားကွဲလွဲမှုတွေဖြစ်လာပြီးတော့အဲ့ဒီနောက်ဆုံးမှာဒီလုပ်ငန်းကိုခုလိုဆုံးသတ်လိုက်တာဖြစ်ပါတယ်။အမေရိကန်မျိုးသားလုံခြုံရေးအေဂျင်စီ NSA ရဲ့ metadata လို့ခေါ်တဲ့မှတ်တမ်းအစီအစဉ်အကြီးကဲကဌာနရဲ့လုပ်ငန်းစဉ်မှာပို့ပြီးတော့တင်းကျပ်လုံခြုံတဲ့နည်းလမ်းတွေကိုအစားထိုးသုံးဆွဲလိုက်ပြီလို့တောက်ချန်နေကကြီးညာချက်ထုတ်ပြန်ပါတယ် NSA ကဒီအစီအစဉ်ကိုအဆုံးသတ်ပြီးတဲ့နောက် skill back အစီအစဉ်တွေနဲ့အစားထိုးခဲ့တာဖြစ်ပါတယ်ဒါကြောင့် American နိုင်ငံရဲ့လွတ်လပ်ခွင့်ဆိုင်ရာဥပဒေအရအစိုးရက metadata မှတ်တမ်းကနေတယ်လီဖုန်းသတင်းအချက်လက်တွေကိုရယူခြင်းနဲ့ဆိုရင်သက်ဆိုင်ရာတယ်လီဖုန်းကုမ္ပဏီကကိုယ်ပိုင်သတင်းချက်လက်တွေကိုစစ်ဆေးဖို့တောင်းဆိုရမှာဖြစ်ပါတယ်အဲ့ဒီလျှောက်လွှာတွေမှာအစိုးရကသက်ဆိုင်ရာပုဂ္ဂိုလ်ရဲ့လိပ်စာဒါမှမဟုတ်အကောင့်အစတွေတိကျတဲ့အချက်ကိုအခြေခံပြီးသတင်းချက်လက်တွေကိုလက်တွေ့ကြကြအကန့်အသတ်နဲ့ရယူရမှာဖြစ်ပါတယ်အဲ့ဒီစနစ်တကျအမေရိကန်ပြည်ထောင်စုအနေနဲ့တစ်ဖက်မှာ နိုင်ငံသားတွေရဲ့ပုဂ္ဂလိကဆိုင်ရာအကာအကွယ်ပေးမှုကိုပိုအားကောင်းစေပြီးတစ်ဖက်မှာလည်းနိုင်ငံထဲမှာနေတဲ့လူတယောက်နဲ့ပြည်ပမှာနေတဲ့အကြမ်းဖက်သမားတွေကြားကဆက်သွယ်မှုတွေကိုဖော်ထုတ်နိုင်မှာဖြစ်တယ်လို့အမျိုးသားထောက်လှမ်းရေးညွှန်ကြားမှုရုံးကပြောဆိုပါတယ်။အကြမ်းဖက်သမားတွေရဲ့ချိန်ချောက်မှုကိုရောပုဂ္ဂလိကလွတ်လပ်ခွင့်ဆိုင်ရာမျှော်လင့်ချက်ကိုရောရောပါစီမှာမဟုတ်ဘူးလို့ကြေညာချက်မှာဖော်ပြပါတယ်။ဒီစီစဉ်တဲ့ပတ်သက်လို့ January လကအမေရိကန်သမ္မတဥပမာကစီစဉ်ကိုအဆုံးသတ်မယ်လို့ပြောပြီးတော့ဂျွန်လမှာကွန်ဂရက်လွှတ်တော်ကကန့်ကွက်ခဲ့ပေမဲ့6လတာဆက်လက်ဥဆောင်မှုတက်တန်းကစနေနေ့ညမတိုင်ခင်ကုန်ဆုံးသွားခဲ့တာဖြစ်ပါတယ
်။ Syria နိုင်ငံမြောက်ပိုင်းမှာရုရှားတို့ရဲ့တိုက်ခိုက်မှုလို့ယူဆရတဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံးလူ18ဦးသေဆုံးပြီးလူ40လောက်ထဏ်ရာရရှိခဲ့တယ်လို့ Syria ရဲ့တက်ကြွလှုပ်ရှားသူတို့ကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ်။လူစီကားရာဈေးကိုထိမှန်ခဲ့တာလို့သတင်းတွေကဖော်ပြပါတယ်။လေချောင်းတိုက်ခိုက်မှုတွေကတူရကီနယ်စပ်နဲ့20ကီလိုမီတာအဝေးကအစ်တလီခရိုင်အတွင်းကအာရီဟာမြို့ကိုထိမှန်ခဲ့တာဖြစ်တယ်လို့ဆီးရီးယားနိုင်ငံတွင်းကအကြမ်းဖက်မှုတွေကိုစောင့်ကြည့်တဲ့ဗြိတိန်အခြေစိုက်ဆီးရီးယားရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ဒီဒေသမှာတော့အယ်ကိုင်ဒါကိုရဲ့နူစရာတပ်ဦးအပါအဝင်အစ္စလာမ်ရဲ့အစွန်းရောက်တိုက်ခိုက်ရေးသမားတွေကထိန်းချုပ်ထားတာဖြစ်ပေမဲ့အစ္စလာမ်ရဲ့အစွန်းရောက် ISIS တွေလှုပ်ရှားရာဒေသတော့မဟုတ်ပါဘူး။စက်တင်ဘာလကစတင်ခဲ့တဲ့ဆီးရီးယားနိုင်ငံတွင်းကရုရှားတို့ရဲ့လေကြောင်းထိုးစစ်တွေဟာအစ္စလာမ်ရဲ့အစွန်းရောက် ISIS တိုက်ခိုက်ရေးသမားတွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့မဟုတ်ဘဲဆီးရီးယားသဘုံတွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့အတွက်ရုရှားတို့ကဆင်နွှဲနေတာဖြစ်တဲ့ဆိုပြီးအမေရိကန်နဲ့တခြားမဟာမိတ်တပ်ဖွဲ့တွေရဲ့ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်ရှင်
။ပေါ်ပြန်းမင်းကြီး Francis ဟာဒီကနေ့တနင်္ဂနွေနေ့မှာအာဖရိကလေပိုင်းနိုင်ငံကိုတွားရောက်ခဲ့ပါတယ်။ပေါ် Francis ရဲ့ခရီးနဲ့ပတ်သက်ပြီးခရီးရနဲ့မွတ်စလင်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြားနှစ်နယ်ချီပျက်စီးရွရွင့်ခဲ့ရတဲ့အာဖရိကအလဲပိုင်းဒေသအတွက်အပြောင်းလဲဖြစ်ဖို့ပြည်သူတွေကမျှော်လင့်ချက်တွေရှိနေပါတယ်။ပေါ့ပြဟန်မင်းကြီးကိုပြည်သူတွေကငြိမ်းချမ်းရေးတမန်တော်အဖြစ်နဲ့ရှုမြင်ကြတယ်လို့ပေါ့ဖရန်စစ်မရောက်ခင်သမ္မတကက်သရင်းဆမ်ဘယ်ပန်ဇာကပြောဆိုခဲ့ပါတယ်။အာဖရိကအလဲပိုင်းဒေသဟာ2013ခုနှစ်မတ်လကသမ္မတဟောင်းဖရန်ကော့စ်ဘိုဇီးစ်ကိုယာရုကဖျောက်ချခဲ့တဲ့ဆလီကမွတ်စလင်သဘုံအဖွဲ့ရဲ့အကြမ်းဖက်မှုတွေဖြစ်ချိန်ကစပြီး၃နှစ်နီးပါးအကြမ်းဖက်မှုတန်းခံစားခဲ့ရတာဖြစ်ပါတယ်။ဆလီကအဖွဲ့ရဲ့တပ်ဖြတ်မှုတွေကြောင့် anti-balaker လို့ခေါ်တဲ့ခရီးယန်စစ်သွေးကြွအဖွဲ့ပေါ်ပေါက်လာခဲ့ပြီးတော့တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်
။အနောက်အာဖရိကနိုင်ငံတစ်ခုဖြစ်တဲ့ဘာကီနာဖာဆိုနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့မှာနိုင်ငံသမိုင်းရဲ့အပွင့်လင်းဆုံးကျင်းပတဲ့ရွေးကောက်ပွဲမှာတော့မဲဆန္ဒရှင်တွေသမရသစ်နဲ့လွှတ်တော်သစ်ကိုမဲပေးရွေးချယ်နေကြပါတယ်။မဲဆန္ဒရှင်ပြည်သူ၅သန်းတို့အနေနဲ့သမရလောင်း၁၄ဦးတို့ထဲကစိတ်ကြိုက်တဦးရွေးချယ်မဲပေးခွင့်ရှိနေပြီးရွေးကောက်ပွဲကြိုကာလထုံးကတော့ဘယ်သူအနိုင်ရမယ်ဆိုတာကိုရှင်းရှင်းလင်းလင်းမရှိဘူးလို့သုံးသပ်သူတို့ကပြောဆိုထားတာပါ။ကိုစလင်လောင်းတူကမဲရီအတွက်50ရာခိုင်နှုန်းကျော်မရခဲ့ရင်တော့ဒုတိယကြိမ်ရွေးကောက်ပွဲကိုထပ်ပြီးကျင်းပရမှာဖြစ်ပါတယ်။နိုင်ငံကို28နှစ်ကြာအုပ်ချုပ်ခဲ့တဲ့သမရဟောင်းဘလက်စီကွန်ပိုရီကတော့သမရသက်တမ်းတိုးနိုင်အောင်ပြီးခဲ့တဲ့နှစ်ကအခြေခံဥပဒေကိုပြင်ဆင်ဖို့ကြိုးစားခဲ့တာကြောင့်လူမှုဆန္ဒပြပွဲတွေထွက်ပေါ်ပြီးယာရုကဖျောက်ချခံခဲ့ရပါတယ်။ဖျောက်ချခံသမရကွန်ပိုရီရဲ့နေရာကိုအစားထိုးခဲ့တဲ့ယာရီအစိုးရကအော်တိုဘာလာမှာရွေးကောက်ပွဲကျင်းပနိုင်ဖို့စီစဉ်ခဲ့ပြီးမယ်ဆင်အာနာတိတ်မှုကြောင့်ရွေးကောက်ပွဲကျင်းပမယ်အရေးဆိုင်ငံ့ခဲ့ရတာဖြစ်ပါတယ်။အခုရွေးကောက်ပွဲရဲ့အစအဦးရလဒ်တွေကတော့မနေ့ဖြန်တနင်္လာနေ့ကစပြီးတော့ထွက်ပေါ်လာမယ်လို့ခန့်မှန်းရပါတယ်ရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်2015ခုနှစ်ကမ္ဘာ AIDS ယောဂတိုက်ဖျက်ရေးနေ့အတွက် Getting to Zero လို့ခေါ်တဲ့ယောဂဖြစ်ပွားမှုပပျောက်ပြီး3ညအထိရောက်ရေးဦးတည်ဆောင်ရွက်ချက်ရာ2000ခုနှစ်ကစပြီးတော့ယောဂကုသမှု35ရာခိုင်နှုန်းရော့ကျလာအောင်ဆောင်ရွက်ပြီး2004ခုနှစ်ယောဂဖြစ်မှုအမြင့်ဆုံးအချိန်ကစကြည့်ရင်ယောဂကြောင့်သေဆုံးမှု42ရာခိုင်နှုန်းကျဆင်းခဲ့တယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောဆိုပါတယ် HIV AIDS ယောဂတိုက်ဖျက်ရေးအတွက်ဆောင်ရွက်ခဲ့တဲ့ခရီးတစ်လျှောက်ယောဂရှိသူတွေရဲ့သွေးထဲကကုသပိုးပမာဏရော့ကျပြီးတခြားသူတွေကိုယောဂမကုအောင်ဆေးဝါးကုသနိုင်ပြီးသင့်လျော်တဲ့ဆေးကုသမှုတွေနဲ့HIV ယောဂရှိသူတွေတက်တန်းပိုးရှိအောင်ဆောင်ရွက်ပေးနိုင်ခဲ့ပါတယ်။နေ့စဉ်ဆေးတလုံးတောက်ခြင်းအပြင် HIV ယောဂပိုးမရှိသေးသူတွေကိုယောဂကုသမှုကနေအကာအကွယ်ပေးနိုင်တယ်လို့ American ကုသယောဂထိန်းချုပ်ရေးဌာနကြီးကပြောဆိုပါတယ်။ဒီယောဂပိုးနဲ့ပတ်သက်ပြီးအချို့အကွေတစ်ခုဖြစ်အောင်ဆောင်ရွက်နိုင်ခဲ့တယ်လို့ HIV AIDS ဆိုင်ရာ ယောဂသုတေသနလုပ်ငန်းတွေနှစ်ပေါင်းများစွာဆောင်ရွက်ခဲ့တဲ့အမျိုးသားကျန်းမာရေးဖွဲ့ NIH ကဒေါက်တာအန်သိုနီဖော့ဆီကပြောဆိုလိုက်ပါတယ်ကမ္ဘာပေါ်မှာ HIV ရောဂါဆွဲကပ်နေသူပေါင်း38တန်းရှိတဲ့အထက်ကတစ်နှစ်ကိုလူတစ်တန်းလောက်သေဆုံးမှုရှိပြီးနှစ်တန်းလောက်ယောဂါကူးစက်တဲ့တန်းခံစားနေရပေမယ့်အာဖရိကတောင်ပိုင်းနဲ့အောက်ပိုင်းဒေသတွေမှာယောဂါတိုက်ဖျက်ရေးအတွက်တိုးတက်အောင်မြင်မှုတွေလည်းတွေ့ရှိခဲ့ပါလိမ့်ရှင်
ပြင်သစ်နိုင်ငံဘယ်ရစ်မြို့တော်မှာနိုဝင်ဘာလ30ရက်နေ့ချင်းဖန်ပင်ရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံမှာထိရောက်တဲ့ကမ္ဘာလုံးဆိုင်ရာရာသီဥတုပြောင်းလဲမှုဆိုင်ရာစာချုပ်တစ်ခုပေါ်ပေါက်လာရေးဖိအားပေးတဲ့အနေနဲ့ကမ္ဘာတစ်လုံးမှာချိတက်တောင်းဆိုမှုတွေဆင်နွှဲနေကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကသဘာဝပတ်ဝန်းကျင်ရေတက်ချွာလှုပ်ရှားသူတွေဒီကနေ့မှာပဲဒါကာမြို့တော်မှာလူမှုစုဝေးချိတက်ပွဲတရက်ကိုပြုလုပ်ခဲ့ကြပြီးရာသီဥတုပြောင်းလဲမှုဆိုင်ရာပြဿနာတွေကိုဖြေရှင်းရေးအလေးထားဆောင်ရွက်ဖို့နိုင်ငံခေါင်းဆောင်တွေကိုတောင်းဆိုခဲ့ပါတယ်။ Paris မြို့မှာကျင်းပမဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံမှာဖန်လုံအိမ်ဓာတ်ငွေရှော့ချရေးအပေါ်သဘောတူညီချက်တရက်ထွက်ပေါ်လာရေးကမ္ဘာခေါင်းဆောင်တွေကိုဖိအားပေးတဲ့ကမ္ဘာတစ်လွှားလူမှုလှုပ်ရှားမှုအဖြစ်ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာလည်းဒီကနေ့တတိယမြောက်နေ့အဖြစ်တနင်္ဂနွေနေ့မှာတောင်းနဲ့ချီတဲ့လူတွေစုဝေးချီတက်ခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ယာနဲ့ချီတဲ့လူတွေစုဝေးချီတက်ခဲ့ပြီးရုပ်ကျွင်းလောင်စာဆီအပေါ်မိခိုးမှုကိုရှော့ချဖို့ပြန်ပြင်းမဲ့စွန့်အင်ကိုစတင်အသုံးပြုဖို့နဲ့တစ်တောတွေနဲ့မြေလွတ်မြိုင်းတွေပေါ်မှာစားအောင်စီစိုက်ခင်းတွေတိုးချဲ့စိုက်ပျိုးမှုကိုရပ်တန့်ဖို့အစိုးရကိုတောင်းဆိုခဲ့ကြပါတယ်။ဟောင်ကောင်ဖိလစ်ပိုင်နဲ့တောင်ကိုရီးယားနိုင်ငံတို့မှလည်းယာနဲ့ချီတဲ့ပြည်သူတွေလူမှုစုဝေးပွဲကျင်းပခဲ့ပါတယ်။မနေ့ပြန်တနင်္လာနေ့မှာတော့ပြင်သစ်နိုင်ငံ Paris မြို့တော်ကယာသည်ဥတုပြောင်းလဲခြင်းဆိုင်ရာကုလသမဂ္ဂညီလာခံမှာတော့အမေရိကန်သမ္မတတရုတ်သမ္မတအိန္ဒိယဝန်ကြီးချုပ်ရုရှားသမ္မတတို့အပါအဝင်နိုင်ငံပေါင်း150ကျော်တို့ကခေါင်းဆောင်တွေတက်ရောက်ဖို့ရှိပြီးပထမဆုံးကမ္ဘာလုံးဆိုင်ရာရာသီဥတုပြောင်းလဲမှုဆိုင်ရာသဘောတူညီချက်တရချမှတ်နိုင်ရေးဆွေးနွေးကြဖို့ရှိပါတယ
်။တရုတ်နိုင်ငံရှဟဲမြို့ရောဟွမ်ဂူးမြေကမ်းမှာခရစ်မတ်ဖိုဖိုစန်တာကလော့ဝတ်ဆောင်ဝတ်ထားတဲ့ထောင်ထဲချီတဲ့လူတွေဒီတနင်္ဂနွေနေ့မှာအပြေးပြိုင်ပွဲဆင်နွှဲကြပါတယ်ဒီအပြေးပြိုင်ပွဲကရတဲ့ရံမုံငွေကိုလူခေမီယာသွေးရနဲ့ယောဂါခန်းစားနေရတဲ့ကလေးငယ်တွေကိုလှူဒါန်းမှာဖြစ်ပါတယ်ရှင် Direct from Washington The Voice of America
The VOA တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမတင်ကြီးထိုင်နေမှာမိုးဖြူတို့ကပြောပြပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်။အစိုးရတက်လက်ထက်လုပ်ငန်းစဉ်တွေထဲတရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးဖော်ဆောင်ရေးအပါအဝင်ဒုက္ခသည်တွေရေးဦးစားပေးလှုပ်ဆောင်သွားမယ့်အကြောင်းဂျပန်ရောက် NLD ပါတီထိပ်ပိုင်ခေါင်းဆောင်တူဦးဖြစ်တဲ့ဦးညာဝင်းကဂျပန်ရောက်မြန်မာနိုင်ငံသားတွေကိုပြောဆိုလိုက်ပါတယ်။ဂျပန်ရောက်မြန်မာနိုင်ငံသားတွေဘက်ကလည်း NLD ဦးဆောင်တဲ့အစိုးရတက်အပေါ်သူတို့အကူအညီဆောင်ရွက်ပေးနိုင်တာတွေနဲ့လက်ရှိမြန်မာနိုင်ငံရဲ့အခင်အကျင်းနဲ့ပတ်သက်ပြီးမေးမြန်းဆွေးနွေးခဲ့ကြပါတယ်။အသေးစိတ်ကိုတော့မဆုမုံကဆက်သွယ်စုံစမ်းတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ2015ရွေးကောက်ပွဲမှာအစိုးရအသစ်ဖွဲ့စည်းနိုင်မဲ့အထိပြည်သူ့ဆန္ဒမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဗဟိုကော်မတီဝင်တဦးဖြစ်သူဦးညံဝင်းဟာဂျပန်အစိုးရရဲ့ဖိတ်ခေါ်ချက်နဲ့ဂျပန်နိုင်ငံကိုရောက်ရှိနေချိန်ဒီကနေ့နိုဝင်ဘာလ29ရက်နေ့တနင်္ဂနွေနေ့မနက်ပိုင်းဂျပန်နိုင်ငံတိုကျိုမြို့မှာဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံခဲ့ပါတယ် NLD ဦးဆောင်တဲ့အစိုးရအသစ်ရှေ့ဆက်လှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေနဲ့ငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေကိုဦးညံဝင်းကရှင်းလင်းပြောကြားခဲ့တယ်လို့ဂျပန်နိုင်ငံရောက်မြန်မာတဦးဖြစ်တဲ့ဦးကျော်သူကအခုလိုပြောပြပါဗျ
။ဒီအစိုးရလက်ပြောင်းမဲ့အနေအထားတော့ပေါ့နော်အစိုးရပေါ့နော်နောက်တစ်ခုကတော့ဒီဥပဒေအရနဲ့ပတ်သက်ပြီးဟိုမှာဒီမှာစစ်တပ်ကိုတရားစီရင်တဲ့ဘိုင်းနဲ့ပြည်သူ့ကိုတရားစီရင်တဲ့ဘိုင်းကွဲနေတဲ့အနေအထားတော့ပေါ့နော်ဥပဒေအရဘိုင်းတော့နောက်တိုင်းသားဒေသတွေကအရင်ကြီးစားတော့နောက်အခုအစီအငင်းငင်း process တွေပါတော့ပေါ့နော်နောက်ဆုံးတစ်ခုကတော့ Ranger တန်ကားတွေဟိုဘလို့အနေရရဲ့ policy ပေါ့နော်အားလုံးလည်းမေးပါလားသူပြောတဲ့အနေအထားကိုလည်းအားလုံးကရှင်းတဲ့အနေအထားရှိတာပေါ့နော်ဒီတိုင်းသားတိုင်းသားတို့သူတို့လည်းနေနေသားတွေနေသားနောက်ဖေဒရယ်ပြည်ထောင်စုနေသားတွေအခုဆက်နေပြီးဖြစ်ပေါ်နေဖြစ်ပွဲနေတာပါနဲ့အားလုံးမေးတာပေါ့နော်ဒီကတော့နောက်တစ်ခါဒီအင်းကြီးလုပ်ငန်းစဉ်တွေမှာအနေရရနောက်ထပ်ဒီတိုင်းပဲဆက်သွားမလားနေသားတို့နောက်တော့အနေရရဲ့မူဝါဒတွေလည်းမေးတဲ့အနေအထားရှိပါတယ်ဥပမာပြပါပါစီရတို့ကတည်းကဒီနောက်ဆိုးရတဲ့ထက်မှမလို့အများဆက်ပြီးဟောပြင်မယ်ဆိုတဲ့အနေအထားကိုပြတဲ့ခါမှာတော့အကယ်ဥညာဝင်ကတော့ဒီအခုချိန်မှာတော့ဆိုးရမဟုတ်သေးဒါပေမဲ့သူတို့ဆိုးရတက်လာတဲ့ခါမှာဒီပြပါရောဒုက္ခတွေမှာနိုင်ငံသားတွေကိုဒီတက်ပို့ပြီးစောင့်ရှောက်ပဲပေါ့နော်ဥမာထိုင်းနဲ့ဥမာရှင်ပြောပါတော့နော်အဲ့လိုပဲမှာနိုင်ငံတွေနဲ့နေဆက်တွေသားလူတွေကိုနေဆက်တွေသားမှာရုံးခန်းတွေဖွင့်ပြီးတော့မှာနိုင်ငံသားတွေစောင့်ရှောက်မယ်ဆိုရင်ပို့ပြီးအဆင်ပြေမယ်တော့အဲ့တော့နောက်တစ်ခုကသူတို့အပိုင်းတက်လာမဲ့ဆိုးရအနေနဲ့အဲ့လိုနိုင်ငံသားတွေကာကွယ်ပြီးဒီတက်ပို့ပြီးပေါ့စောင့်ရှောက်ပြီးတော့သူတို့စီစဉ်ထားနေတော့လည်းသူရှင်းပြပါပါ
ဥညာဝင်းနဲ့ဂျပန်ရောက်မြန်မာနိုင်ငံသားတွေတွေ့ဆုံပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ဥအောင်ထွန်းလင်းကလည်းအခုလိုမျိုးရွေးကောက်ပွဲအပြီးအနိုင်ရပါတီခေါင်းဆောင်တဦးရောက်ရှိလာတဲ့အပေါ်မှာဝမ်းသာကြိုဆိုကြပြီးတော့ဥညာဝင်းဘက်ကဂျပန်ရောက်မြန်မာနိုင်ငံသားတွေတိလိုတဲ့အချက်တွေရှင်းလင်းပြခဲ့တဲ့အပေါ်ကျေနပ်မှုရှိပါတယ်လို့ပြောပါတယ
်။တော်တော်ကိုယ်ဝင်နေလည်းပြောပါတယ်ပြည်သူသားလည်းပြောပါတယ်ကျွန်တော်တို့လူလူထူးထူးလည်းရှိပါတယ်ခင်ဗျဒီဆိုရဖိတ်ခေါ်တဲ့စီစဉ်နဲ့လာတဲ့အချိန်မှာကျွန်တော်တို့ကိုဒီလိုအခုကျွန်တော်တို့ဒီအချိန်ပေးပြီးတော့ဗောနော်သူမအားတဲ့ဒီဟာဒေါက်တာဒါကျွန်တော်သူ့ကိုလည်းအရင်အားနာပါတယ်အသက်ကြီးတဲ့လူကြီးတယောက်ဒီစပါးဆိုရာဇီးကိုလည်းအေးနေပြီလေအဲ့အချိန်မှာသူလာပြီးတော့ကျွန်တော်ကိုလူလူထူးထူးတွေပြောဆိုသွားတာလေတကယ်မိသားစုဝင်တယောက်တွေ့ရလို့ပါလေအခုအဲ့လိုခံစားရပါတယ်ခင်ဗျကျွန်တော်တို့အဓိကခိုင်ပြောနေကြတော့ဒီတိုင်းရင်းသားဒေသတွေနဲ့ဟိုပိကကိစ္စတွေဗောနော်သူအဲ့ဒီကိစ္စတို့သူတို့အဓိကထားပြီးတော့အမျိုးသားညညာဆေးကိစ္စလည်းဆောင်ရနေသလိုဒီသူဟာဒီနိုင်ငံရေးအကျဉ်းသားလုံးယောက်ကြီးမာလည်းသူကျွန်တော်တို့မေးတဲ့မြန်နေချင်ပါတော့ဒီဖန်လက်ရှိမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေအများကြီးရှိနေသေးတဲ့ကိစ္စကိုသူတို့အဓိကထားပြီးကိုင်နေဆောင်ရွက်မယ်ဆိုတော့ကိစ္စမျိုးဗောနော်ကျွန်တော်ဒီဟာအဓိကကြားရင်တဲ့ချက်လေးသူပြောကြပါတယ်ခင်ဗျ
အရင်အစိုးရလက်ထက်တွေတုန်းကမြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့နိုင်ငံတကာမှာ NLD လွတ်မြောက်နယ်မြေဌာနခွဲတွေအဖြစ်ရပ်တည်ပြီးဒီမိုကရေစီရဲ့လှုပ်ရှားဆောင်ရွက်ခဲ့ကြပေမဲ့လို့အခု NLD အစိုးရလက်ထက်နိုင်ငံတကာရောက်ပါတီဝင်တွေဘလို့ရပ်တည်ဆောင်ရွက်တင်နေဆိုတာကိုလည်းဆွေးနွေးခဲ့ကြတယ်လို့ဥအောင်ထွန်းလင်းကအခုလိုပြောပြပါတယ်။
နိုင်ငံရေးအခွင့်အရေးတစ်ခုကအခုဒီ NLD ကတက်လာပြီဆိုပြောင်းလဲလာပြီဆိုလားအဲ့ဒါဆိုတော့ကဒီအပြင်မှာရှိနေတဲ့အဖွဲ့အစည်းတွေပေါ့နော်ဘလို့ရည်ရည်ကြမှာနောက်ပြီးတော့ဒီ NLD LA ဆိုတဲ့အဖွဲ့ကြီးရှိရမလားကျွန်တော် Liberated Area လွတ်မြောက်နေပြီပေါ့နော်အဲ့တော့အဲ့ဒီအဖွဲ့ကြီးဘလို့ရည်ရည်ကြမလဲဆိုတိုင်းဟာအဓိကကျွန်တော်ကတော့ဒီမှာကျွန်တော်နားဆောင်ရတာအဲ့ဒါလေးတော့ကြိုက်ပါတယ်အပြည့်လို့ဆိုတော့ NLD ဆိုတာကပြောတယ်ကျွန်တော်မြန်မာနိုင်ငံမဲလဲနိုင်သားကြီးပေါ့နော်ဒီလွတ်မြောက်နေပြီဆိုတဲ့စကား LA ဆိုတဲ့စကား Liberated Area ဆိုတော့မလို့ရတော့ဘူးဆိုတဲ့ဟာလေပေါ့နော်အဲ့တော့ဒီမှာရှိတဲ့အဖွဲ့ကြီးတွေအဲ့ရည်ရည်မှာဆိုရင် unit တခုစီပေါ့နော်ဗန်နိုင်ငံမှာရှိတဲ့ဟာပေါ့ unit ဗန်နိုင်ငံမှာရှိတဲ့ unit တခုဆိုအဲ့လိုမျိုးရည်ရည်ကောင်းပါတယ်ဆိုအဲ့စကားလေးကိုကျွန်တော်ကတော့စိုက်လို့မှတ်ထားတာပါခင်ဗျ
ဦးညံဝင်းဟာတိုကျိုမြို့မှာရှိတဲ့ဂျပန်ရောက်မြန်မာမိသားစုတွေနဲ့မနက်ပိုင်းမှာတွေ့ဆုံခဲ့ပြီးတဲ့နောက်ခရီးဆက်ပြီးတော့ကျိုတိုမြို့တော်ဟောင်းကိုသွားရောက်မှာပါကျိုတိုတက္ကသိုလ်မှာအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါန်ဆန်းစုကြည်သူတေသနာလုပ်ခဲ့စဉ်တုန်းကနေရာတွေကိုသွားရောက်လေ့လာမှာဖြစ်ပြီးကျိုတိုတက္ကသိုလ်မှာပညာသင်နေတဲ့မြန်မာကျောင်းသားတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်ဒီနောက်မှာတော့တိုကျိုမြို့ကိုပြန်လာမှာဖြစ်ပြီးဂျပန်နိုင်ငံကနေဒီဇင်ဘာလ3ရက်နေ့မှာပြန်ဖို့လက်တလောစီစဉ်ထားတယ်လို့သိရပါတယ်ရှင်
မဆုံမတင်ပြတော်ရပါရှင် VOA မြန်မာပိုင်းကနေတင်းငွေတွေနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုစလဲရီအပေါ်ပါတီကောင်ဆောင်တော်အောင်ဆန်းစုကြည်ရဲ့စီကံသတ်မှတ်ချက်တွေသတိပေးချက်တွေဟာတချို့အမတ်တွေအတွက်လိုက်နာဖို့အခက်အခဲရှိနိုင်ပေမဲ့တိုင်းပြည်အတွက်အကျိုးရှိတဲ့လုပ်ရလို့1990ရွေးကောက်ပွဲအနိုင်ရ NLD ကိုစလဲတဦးဖြစ်ခဲ့တဲ့ဒေါက်တာတင်ဆွေကပြောပါတယ်ဒါအပြင်အိန္ဒိယအိန္ဒိယနိုင်ငံမှာလည်းထင်ရှားတဲ့တချို့ပါတီတွေထဲမှာပါတီရင်းအလားတူစီကံသတ်မှတ်ကင်တွယ်ပုံတွေရှိခဲ့တာနဲ့တချို့အိန္ဒိယလွတ်တော်ရဲ့ဆောင်ရွက်ချက်တွေနဲ့လည်းနှိုင်းယှဉ်ပြခဲ့ပါတယ်အပြည့်စုံကတော့ဆက်သွယ်မေးမြန်းထားတဲ့အမနန္ဒချန်းကပြောပြပါမယ်ရှင်
NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကရွေးကောက်ပွဲအနိုင်ရ NLD ကိုယ်စားလှယ်တွေနဲ့စနေနေ့ကတွေ့ဆုံချိန်မှာအာဂရိတ်လိုက်စားမှုကင်းရှင်းစေဖို့အတွက်ပါတီဝင်တွေအနေနဲ့ပါတီကိုတင်ပြထားတဲ့ပိုင်ဆိုင်မှုတွေထက်ကျော်ပြီးတော့ပိုင်ဆိုင်မှုရှိမရှိဆိုတာကိုတက်တန်း9နှစ်အတွင်းကိုယ်စားလှယ်စစ်ဆေးရေးကော်မတီအဖွဲ့ကနေစောင့်ကြည့်စစ်ဆေးသွားမှာဖြစ်ပြီးတိုးလာတာကိုတွေ့ရင်ပါတီစည်းကမ်းအတိုင်းအရေးယူမယ်အပြင်တီစဲအာဂတိလိုက်စားမှုဥပဒေအရအရေးယူသွားမှာဖြစ်တယ်လို့သတိပေးခဲ့ပါဗျ။ဒါအပြင်အစိုးရအသက်ကိုဦးဆောင်ဖို့ရှိနေတဲ့ပါတီကိုယ်စားလှယ်တွေအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့လဲစာမွေးပွဲစစ်ဆေးသွားမှာဖြစ်တယ်လို့ပါတီရဲ့ရွေးကောက်ပွဲကြေညာစာတမ်းကိုလည်းသိရှိထားရမယ်လို့ပြောဆိုခဲ့တာပါ။ဒေါန်ဆန်းစုကြည်ရဲ့အခုလိုပြောဆိုချက်တွေဟာအများအမြင်မှာစမ်းနိုင်ပေမဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးဖော်ဆောင်မှုမှာတကယ်ကိုလိုအပ်ချက်တည်းရဖြစ်တယ်လို့1990ရွေးကောက်ပွဲမှာ NLD ကိုယ်စားလှယ်တဦးဖြစ်ခဲ့ဘူးတဲ့ဒေါက်တာတင့်ဆွေကပြောဆိုခဲ့ပါတယ်
။ကျွန်တော်မြင်တာကတော့လိုအပ်တယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့ဒီဟာမျိုးမလုပ်ရင်လည်းဘဘာကြီးက EO ပေါ့နော်။ဟိုလက်ချမ်းကြီးကနေပြီးတော့ဟိုကောက်အုပ်ကြီးပြောင်းမှုတို့လောက်အဆင်ပဲဖြစ်မှာဟုတ်။အဲ့တော့တနည်းအားဖြင့်အစအဆုံးနီးနီးပြောင်းရမယ်ဒီထတ်တရက်ကိုဗမာပြည်ကဖြစ်နေတော့ကဒီဟာလိုအပ်ချက်လို့ကျွန်တော်သဘောတူပါတယ်ခင်ဗျာ။
ဒါပေမဲ့လို့လေဒေါအောင်ဆန်းစုကြည်ရဲ့စီကံသတ်မှတ်ချက်တွေကိုပါတီရင်းကိုယ်စားလှယ်တွေအားလုံးကလိုက်နိုင်မယ်ဆိုတဲ့အပေါ်မှာတော့သူကတန်တရားရှိပါတယ်
။အာကျွန်တော်ရာခိုင်လုံးပြည့်လိုက်နိုင်မယ်လို့တော့ကျွန်တော်အာမမခံရဘူးပေါ့နော်။အဲ့လိုယူဆပါတယ်။သို့တော့ကျွန်တော်တို့ပြစ်တဲ့ဖြစ်တဲ့ရာခိုင်လုံးအထိကျွန်တော်တို့အမတ်တွေကလည်းစူးစမ်းနိုင်ကြလိမ့်မယ်လို့ယူဆတယ်။တနည်းနောက်တစ်ခါလည်းပဲနောက်လာမယ့်လာမယ့်ပေါ့နော်ငါးနှစ်တစ်ခါဖြစ်ဖြစ်ကြာပြတ်ဖြစ်ဖြစ်ယူခံမဲ့ပုံကိုယ်တွေအတွက်လည်းပဲခုတည်းကတော့မှအင်စာလှုပ်ထားမဲ့အနေထားတည်းဖြစ်တဲ့အတွက်အခုဟလာရခိုင်နှုန်းတော်တော်များများရအောင်တော့နောက်ဆိုရင်ဒီကောက်တဲ့ရခိုင်နှုန်းဒီဖြစ်လာနိုင်မယ်လို့ NLD ကိုယ်စားလှယ်တွေကိုကျွန်တော်ယုံကြည်မှုရှိပါတယ်
1990 ရွေးကောက်ပွဲပြီးအနိုင်ရ NLD ပါတီကိုအာဏာလွှဲမပေးဘဲစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်အိန္ဒိချင်းဖြစ်တဲ့အိန္ဒိယနိုင်ငံမှာဆယ်စုနှစ်တွေနဲ့ချီအချိန်အတော်ကြာနေထိုင်ခဲ့ရတဲ့ဒေါက်တာတင့်ဆွေကလက်ရှိဒေါအောင်ဆန်းစုကြည်ရဲ့ပါတီကိုယ်စားလှယ်တွေပေါ်ကင်တွယ်ပုံနဲ့အိန္ဒိယနိုင်ငံကထင်ရှားတဲ့နိုင်ငံရေးပါတီတချို့ကြားသူ့ပါတီကိုယ်စားလှယ်တွေပေါ်ကင်တွယ်ပုံတွေကိုလည်းအခုလိုနှိုင်းယှဉ်ပြခဲ့ပါတယ်
အိန္ဒိယမှာကပြောရရင်မနစ်ကလုတ်တဲ့ရွေးကောက်ပွဲကိုကြည့်လိုက်ရင်လူလူကပဲရွေးတယ်လို့ခံတဲ့အမတ်တွေဓာတ်ထဲမှာလည်းတမဆိုးတယ်လို့ပြောမှာပေါ့နော်အမတ်အစ်ကတော့ရောက်မှာတယောက်ကရာဇဝမှုနောက်ကျောင်းနေနဲ့ရှိခဲ့တဲ့အနေအထားလို့ဟိုသူတည်တနာတစ်ခုကဟိုတွေ့ရတယ်အဲ့တော့အဲ့ဓာတွေကိုသူတို့ဘယ်လိုပြုပြင်တယ်လဲဆိုတော့ပြစ်ဒဏ်ပေးမှုခေါ်တာပေါ့နော်အဲ့ဒါကိုရာဇကန်ဒီလက်ထက်တော့လည်းလုတ်ခဲ့တယ်အမတ်တွေကလည်းဗနီရဲ့တဝန်ရဆိုင်နေဆိုတဲ့ဟာမျိုးတွေရှိတယ်နောက်တစ်ခုကလေဒေါ်အောင်ဆန်းစုကြည်နဲ့ဟိုနိုင်ငံကြီးဥတုံဥတုံရဲ့မိမာချက်အပြင်ပေါ့လေအိန္ဒိယနမူနာယူရင်အိန္ဒိယမှာဒီတင်တန်းဆိုတာမျိုးကျွန်တော်တို့ရှိတယ်ခင်ဗျဒီအောက်တော်ရာပါလီမန်တရီဟိုလေးလာရေးတင်တန်းဆိုတဲ့ဘူရိုကနေပြီးတော့တင်တန်းနေပေးတယ်ခင်ဗျအဲ့ဒီမှာဒီမိုကရေစီနိုင်ငံကြီးမှာပါလီမန်ရဲ့အဓိကကြမှုလွတ်တော်ထဲမှာကျင်းပဆွေးနွေးမေးမြန်းနေစသဖြင့်ပေါ့နော်နောက်တစ်ခါပါလီမန်ရေးကော်မတီမှာလှုပ်ထုတ်လို့နေစသဖြင့်အများကြီးပေါ့နော်ဒါရီလွတ်တော်အမတ်တွေပေးတယ်။နောက်တစ်ခုဣဒတိပိုကျက်ပြက်နာပြောရလို့ရှိရင်လွတ်တော်အမတ်တွေမကောက်ဘူးပေါ့။သူတို့နဲ့တွဲပြီးလောရမယ်အုပ်ချုပ်ရေးပိုင်းဆရာလူတွေရောနောက်တစ်ဆင့်ကပေါ့ဗျာမီဒီယာပိုင်းကြောင်းသားလူငယ်ပိုင်းတွေကြည့်ပါ။ဘာကြောင့်ဆိုအမတ်တွေကြီးတဲ့လုံးလူလူများတွဲလို့ရမှာဟုတ်တွဲလို့မဲ့အဖွဲ့စည်းကဏ္ဍအပြည့်ပြည့်ရလေအဲ့လိုစွမ်းဆောင်ရည်မြင့်တင်မှုတင်နန်းနေအထိသူကထည့်ထားတော့ကဒါတပြည်လုံးဒီမိုကရေစီဒီဆောင်မှုမှာအဲ့ဒီလိုမျိုးဒီကြက်လန့်နိုင်ဖို့လိုအပ်တဲ့လို့ကျွန်တော်ယူဆတာပ
ါမနေ့စနေနေ့ကရန်ကုန်တော်ဝင်နှင်းစီခန့်မှာမှာဒေါအောင်ဆန်းစုကြည်က2015ရွေးကောက်ပွဲအပြီးပထမဦးဆုံးအကြိမ်တနင်္သာရီတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းမွန်ပြည်နယ်ကရင်ပြည်နယ်ကယားပြည်နယ်တွေကပါတီတွင်အနိုင်ရကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်လာမယ့်ဒီဇင်ဘာလ5ရက်နေ့ကျရင်တော့မန္တလေးစကိုင်းမကွေချင်းနာဂရှန်တနုအင်းသာပလောင်စတဲ့နေရာတွေကပါတီကိုယ်စားလှယ်တွေနဲ့ပြင်မနာမှာတွေ့ဆုံမှုစီစဉ်ထားပါတယ်ရှင်
မနနာချတင်ပြသွားတာပါရှင်ခုတော့ရွေးကောက်ပွဲနဲ့လူထုအမြင်ကိုတင်ပြပါမယ်ရွေးကောက်ပွဲမှာအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအမျိုးသားပြန်လည်တင်မြင့်ရေးမှုကိုကင်ဆယ်ပြီးဆောင်ရွက်သွားမှာဖြစ်တယ်လို့ပြောကြားထားပါတယ်ဒီလိုဆောင်ရွက်တဲ့နေရာမှာဘလို့အခက်အခဲတွေရှိနိုင်တယ်လဲဆိုတဲ့အပေါ်ပြည်သူတွေရဲ့အမြင်တွေကိုရန်ကုန် VOA သတင်းထောက်မမင်းမြင့်ခိုင်ကရွေးကောက်ပွဲနဲ့လူထုအမြင်အဖြစ်စုံစမ်းတင်ပြထားပါတယ်ရှင်
ရွေးကောက်ပွဲအလွန်နိုင်ငံရေးအခင်းကျင်းချောချောမွေ့မွေ့ပြီးဆုံးသွားဖို့အတွက်နိုင်ငံရေးထိပ်သီးခေါင်းဆောင်တွေအမြန်ဆုံးတွေ့ဆုံကြဖို့လူထုကလိုလားပေမဲ့သမရဦးသိန်းစိန်နဲ့သမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ကဒေါအောင်ဆန်းစုကြည်ရဲ့တွေ့ဆုံဆွေးနွေးရေးကမ်းလှမ်းချက်ပေါ်အချိန်ဆွဲနေသလားဆိုပြီးတန်တရာအမြင်နဲ့စောင့်ကြည့်နေသူတွေလည်းရှိပါတယ်။ရွေးကောက်ပွဲအပြီးအမျိုးသားပြည်လည်တည်မြဲရေးအတွက်တွေ့ဆုံဆွေးနွေးမှုတွေမစတင်နိုင်သေးတဲ့အပေါ်စိုးရိမ်သလိုစစ်တပ်ရဲ့အခမ်းအနားကိုနိုင်ငံရေးမှာတရားဝင်အသိအမှတ်ပြုထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာဒီမိုကရေစီအစိုးရတည်းရဲ့ပေါ်ပေါက်လာမလားဆိုတာတန်တရာရှိတယ်လို့မတ်သိန်းနီယူကပြောပါတယ
်။လက်ရှိအာဏာရအစိုးရအဖွဲ့ပေါ်မှာရောဒီနောက်တက်လာမဲ့အနိုင်ရပါတီဦးဆောင်မဲ့အစိုးရအဖွဲ့ပေါ်မှာရောကတော့သူတို့ကတော့ဟိုစရဲအမျိုးသားညီကြားစီရင်နဲ့ပြန်လည်တည်မြဲရေးဆိုရဲလမ်းကြောင်းကိုပေးထားတဲ့အတွက်ဟိုသူတို့ဦးနှစ်ဖက်ပြေးလဲတဲ့နည်းနဲ့လောက်သွားမယ်လို့မြင်တယ်။ဒါပေမဲ့နှစ်ဦးနှစ်ဖက်ပြေးလဲတဲ့နည်းဟာကျမတို့အားလုံးမျှော်လင့်နေတဲ့ဟိုဒီမိုကရေစီနည်းဖြစ်ရဲ့လားဆိုတာကျမတို့ကတော့စိတ်ပူရဲ့ရှင်။ဒါဆိုဒီ2008ဖွဲ့စည်းပုံအခြေခံဥပဒေဟာဒီစစ်အာဏာကို legitimacy ပေါ့နော်ဟိုတရားဝင်ခွင့်ပြုထားလိုက်တယ်လို့ဖြစ်နေတယ်လေ။ဆိုတော့ဟိုကာကျော့မြင်အောင်နိုင်ရဲ့အဖြေမှာလည်းပြောတယ်ဒီသူကဖွဲ့စည်းပုံအခြေခံဥပဒေအတိုင်းပဲလုပ်တာပါ။အဲလို့ပြောတယ်။တခါဖွဲ့စည်းပုံအခြေခံဥပဒေပြုရင်ပြောင်းလဲရေးကိုကြားလဲလုံးဝမလုပ်နိုင်တဲ့ဟာမျိုးဒီပြုဝင်ပြင်ပြီးပြောထားလိုက်တယ်။ဆိုတော့ဟိုဒီဟာကိုကြည့်ချင်းအဖြစ်အနာတော့လွှဲပေးမှာလေ။ဒါဆိုသူတို့ကတရားဝင်ဖြစ်ခွင့်ရှိထားပြီးဖြစ်တယ်။အနာကတော့လွှဲပေးမှာပဲ။ဒါပေမဲ့ဒီ2008အောက်မှာဒီမိုကရေစီအစိုးရတည်းရဲ့ပေါ်ပေါက်လာပါမလားဆိုတာကတော့တော်တော်တန်လျာဖြစ်စရာကောင်းနေပေါ့နော်
။နောက်တက်လာမယ့် NLD အစိုးရအနေနဲ့ကြုံတွေ့ရမယ့်စိန်ခေါ်မှုတွေနဲ့ပတ်သက်လို့လည်းသူကအခုလိုဆက်ပြောပါဗျ
။ဟိုအမိုက်ပုံကြီးပေါ့နော်။အမိုက်ပုံကြီးကိုရှင်းရမယ့်သူအဖြစ်ပေါ့။ဆိုတော့အမိုက်ပုံကိုရှင်းရမယ့်သူဖြစ်တဲ့အတွက်ကြောင့်သူတို့မှလည်းဒီအညစ်အကြေးတွေပေးသွားနိုင်တာပေါ့နော်။ဆိုတော့သူတို့ရဲ့စိန်ခေါ်ချက်တအားကြီးပါတယ်။ဒါကြောင့်ကျွန်မလူထုတယောက်အနေနဲ့ကျွန်မသူတို့ကိုမဲပေးခဲ့တဲ့သူတယောက်အနေနဲ့ပေါ့နော်။ဆိုရင်ဟိုဥမာရွှေတောင်ကြီးပေါ်လာဖို့လည်းကျွန်မမမျှော်လင့်ဘူး။နော်ပြည်သူတွေချက်ချင်းနေချင်းညာနေချမ်းသာသွားဖို့လေမမျှော်လင့်ဘူးဒါပေမဲ့တိုင်းပြည်မှာ တကယ်ကိုဒီမိုကရေစီစနစ်ကိုဖော်ဆောင်ပါတယ်ဆိုတဲ့တတိပြချက်မျိုးတော့ကျွန်မမျှော်လင့်နေရှင
်ရွေးကောက်ပွဲရလဒ်ကတော့ပြည်သူတွေမျှော်လင့်ထားတဲ့အတိုင်းဖြစ်ခဲ့ပေမဲ့လက်ရှိအခြေအနေကိုတော့တန်တရားစိတ်နဲ့စောင့်ကြည့်နေသေးပဲလို့စောအာကာအောင်ကပြောပါတယ
်ဒီချိန်မှာပြည်သူတွေအားကိုးရတဲ့လူထုကောင်းဆောင်ဒေါအောင်ဆန်းစုကြည်ကလည်းသူလည်းသူ့ဘက်ကသူအတက်နိုင်ဆုံးစ조사နေတာကိုတွေ့ရတယ်ဒီခါကြုံနဲ့တွေ့ဖို့တမရိုင်းနဲ့တွေ့ဖို့နော်ဒီလွှတ်တော်ကသူရွှေမန်းနဲ့တွေ့ဖို့တွေသူကမ်းလှမ်းနေခမ်းလှမ်းတဲ့ခါမှာ positively ပြန်လာတော့ရွှေမန်းတယောက်ပဲလောဆယ်တွေ့ရတယ်ပေါ့နော် channel နှစ်ယောက်ကတော့ဝိလေကြောင်ပဲလုံနေလို့ကျွန်တော်တို့မြင်တယ်ဒါမဲ့သူတို့မှလည်း blue plan ရှိတယ်မရှိ blue season တွေတော့မသိဘူးပေါ့နော်ဒါမဲ့ကျွန်တော်တို့ကတော့တန်ကြားစိတ်နဲ့ကြည်နေတယ်ဦးလက်ရှိရှမ်းပြည်နယ်ကချင်ပြည်နယ်မှာတိုက်ပွဲဖြစ်နေဦးမယ်ဒီတိုက်ပွဲတွေကတကယ်လိုအပ်တဲ့တိုက်ပွဲလားဖမ်းလို့လုတ်တဲ့တိုက်ပွဲလားဆိုတော့ချင်းချင်းမြင့်မြင့်တော့ကျွန်တော်မသိရသေးဘူးဒီအချိန်မှာကျွန်တော်ပြောတရားတရားတက်နေရမယ်ဒီချီဇန်နေနဲ့ဒီစစ်ဘေးဒုက္ခတွေကိုဖန်တီးနေရမယ်အချိန်မဟုတ်တော့ငင်းကြိုင်းမှုတစ်ခုဥတည်နေရမယ်အချိန်မှာဒါမျိုးတွေဖန်တီးနေလို့ပဲကျွန်တော်ထင်တကယ်မလိုအပ်တဲ့တိုက်ပွဲတွေဖြစ်တယ်ဒီတိုက်ပွဲတွေက
ဒါမဲ့အစိုးရတဲ့အတွက်စိန်ခေါ်မှုတွေကအင်မတန်များတာမို့ပြည်သူလူထုအနေနဲ့စစ်မှန်တဲ့အပြောင်းလဲအတွက်ပူးပေါင်းပါဝင်ကြဖို့လိုတယ်လို့အငြင်းစားအကြောင်းဆရာမကြီးတူဦးဖြစ်တဲ့နော်တင်ဦးကပြောပါတယ
်အဲ့ဒါကတော့ဒေါ်စုအနေနဲ့တော့စိန်ခေါ်မှုတွေအများကြီးသူရင်ဆိုင်ရနိုင်မယ်ဘာဖြစ်လဲဆိုတော့ဒီဟိုထလာစာမှုတွေကိစ္စတွေနောက်ပြီးတော့ဆင်းရဲသားတွေနေထိုင်စရာနေရာမရှိတာတွေနောက်လည်းလုံးလက်စားတွေဟိုတွင်ဇာမဝသမဝဖြစ်တဲ့ကိစ္စတွေပြည်သူရဲ့ဘဝဆုပ်ပြတ်သက်နေတဲ့ကိစ္စတွေကဒေါ်စုအများကြီးဖြစ်ရှိရမယ်အဲ့ဒီအပေါ်မှာပြည်သူလူထုတွေရတဲ့ဒေါ်စုနဲ့ပူးပေါင်းပါဝင်မှုအထူးပဲအရေးကြီးပါတယ်
ပြီးခဲ့တဲ့ရက်ပိုင်းကမြမဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်အနေနဲ့စစ်အာဏာရှင်အစိုးရလက်ထက်ငြိမ်းစားဗိုလ်ချုပ်မှုကြီးတန်းရွှေရည်ကြီးပိုးလာပြည်နယ်တွေ့ဆုံခဲ့တယ်လို့ဒေါ်အောင်ဆန်းစုကြည်က RFA သတင်းဌာနကိုအတည်ပြုပြောကြားပြီးတဲ့နောက်ပိုင်းမကြာခင်ပေါ်ပေါက်လာမယ့်နိုင်ငံရေးထိပ်သီးခေါင်းဆောင်တွေကြားတွေ့ဆုံဆွေးနွေးမှုတွေဟာလည်းအပြုသဘောဘက်ကိုဥတီလာနိုင်တယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိနေကြပါတယ်ရှင်
မမင်းမင်းခိုင်တင်ပြတော်ရပါရှင်ခုတော့ရွေးကောက်ပွဲနဲ့လူငယ်ကဏ္ဍကိုတင်ပြပါောင်းမယ်မြန်မာနိုင်ငံမှာအပြောင်းလဲဖြစ်လာဖို့အစိုးရတစ်ပေါ်မှာပဲအားကိုးရမျိုးမဟုတ်ပဲကိုယ်တိုင်ကတတ်နိုင်တဲ့အပြောင်းလဲတွေလုပ်သားမယ်လို့လူငယ်တချို့ကပြောနေကြပါတယ်သူတို့အနေနဲ့ဘယ်လိုအပြောင်းလဲတွေကိုလုပ်နိုင်ကြမလဲဆိုတော့ကို VOA ရန်ကုန်သတင်းထောက်မှတင်ငင်းလင်းကရွေးကောက်ပွဲနဲ့လူငယ်ကဏ္ဍမှာစူးစီးတင်ပြထားပါရရှင်
2010ခုနှစ်နောက်ပိုင်းမှာပွင့်လင်းစပြုလာတာကြောင့်လူငယ်တွေမှာလည်းအပြောင်းအလဲတွေအနည်းနဲ့အများရှိခဲ့ပြီးတော့ဒီ2016ခုနှစ်မှာအစ်စ်တက်လာမဲ့အစိုးရတဲ့အနေနဲ့လူငယ်တွေအတွက်အခွင့်အလမ်းကောင်းတွေဖန်တီးပေးမယ်ဆိုရင်တော့သူတို့မှလည်းအတူလိုက်ပါကြဖို့အစဉ်သင့်ဖြစ်နေပြီလို့အခုလိုပြောဆိုကြပါတယ်
။လူငယ်တွေကပြောင်းလဲကြပါတယ်။ကိုတို့မြင်ရတော့ဘာကြောင့်လဲဆိုတော့ volunteer အများစုကိုကြီးလိုက်ရင်လူငယ်တွေပဲလူကြီးတွေမှမပါဘူး။သူတို့ပတ်စံရလို့လုပ်တဲ့သူမပါဘူး။သူတို့အားလုံးကို positive change ပေါ့နော်။ကောင်းမွန်တဲ့အပြောင်းလဲကိုလိုချင်တဲ့အတွက်ကြောင့်မလို့အများစု 90% လူငယ်တွေကြီးပါပဲ volunteer လုပ်တယ်ဆိုတော့ဟုတ်တယ်မလို့ငွေကြေးအတွက်မလုပ်ဘူးသူတို့ကစေနာတတ်နှံ့နဲ့ဝင်လုပ်တယ်ဒါကြောင့်မလို့သူတို့ကကိုတို့တာမန်ကြည့်မယ်ဆိုရင်တော့လူငယ်တွေကဒီ change တခုမှမပါဘူးလို့ထင်တယ်ဒါပေမဲ့ထက်ထက်ဝင်ပါနေတာသူတို့တွေပဲဒါကြောင့်မလို့ပူစရာဘာမှမရှိဘူးဒီမှာလေလူငယ်တွေရဲ့ကဏ္ဍကိုတစ်ချိန်ကျရင်သူတို့ကသူ့နေရာနဲ့သူမှန်ကန်တဲ့နေရာမှာရှိနေမှာပဲ
ဒီလူငယ်တွေကဟိုခေတ်ပြစနစ်ပြတဲ့မှာကြီးပြင်းလာကြတယ်ပညာတက်လာကြတယ်ဒါပေမဲ့သူတို့စီမှာဖောက်ထွက်ခြင်းနဲ့အရေးချင်းတွေရှိအရေးတွေရှိအားကြောင့်မို့လို့လေပညာတက်ပြီးပညာတက်တဲ့လူငယ်တော်များနိုင်ငံထွက်သွားကြတယ်နိုင်ငံခြားမှာသွားလုံးလုံးလုံးကြတယ်အဲ့ဒီလူငယ်တွေအများကြီးပဲဒါကြောင့်မို့လို့ဗမာနိုင်ငံမှာရှိတဲ့လူငယ်တွေလူငယ်တော်များဟိုပြင်းရည်တဲ့ရေတာခွေလို့တွတ်ဆောက်လို့မရအောင်သူတို့မှာဖောက်တက်နိုင်တဲ့ဖောက်ထွက်ခြင်းနဲ့စိတ်တွေရှိတယ်အားကြောင့်မို့လို့နိုင်ငံခြားမှာသွားတယ်အပင်ပန်းခံကြတယ်လှုပ်လှုပ်ကြတယ်အကုန်လုံးကပြောမယ်ဆိုရှင်ခေပြစနစ်ပြတဲ့မှာလူဖြစ်တာပဲဒါပေမဲ့သူတို့တွေအားလုံးကယုံထွက်ခြင်းနဲ့စိတ်ရှိတယ်အဲ့လိုပုံစံမျိုးပဲဗမာနိုင်ငံမှာလည်းဟိုလူအများစုကတော့နစ်မျောနေတာပါတယ်ဒီခေပြစနစ်ပြတဲ့မှာဒါပေမဲ့ကောင်းမွန်တဲ့အခွန်လန်းလေးတွေရလာမယ်လုတ်ပိုင်ခွင့်လေးရလာမယ်သူများရဲ့လုံနေတဲ့အချိန်မှာအားကြတဲ့စိတ်တွေဖြစ်တာပါရှင်သူတို့ဘာသူကြောင်းလဲသွားမယ်လို့တော့ဟောလို့ပြောနေတယ
်ကျွန်တော်မြင်တာကတော့လူငယ်တွေကတော့တက်တက်ကြွကြွကိုတိုင်းလောက်အောင်ဖြစ်မယ်ဆိုတဲ့စိတ်ဓာတ်မျိုးလည်းရှိတယ်စီးစီးလုံးလုံးလည်းရှိတယ်ဆိုတော့မြန်မာပြည်အနှံ့ပေါ့နော်တော်တော်များများမှာတွေ့ရတယ်အဲအဲ့ဒါကတော့တော်တော်အားရတာပေါ့နော်ကိုကသွားပြီးရိုက်ကူးရတဲ့လူတယောက်အနေနဲ့ကတော့အဲတော်တော်အားရဖို့ကောင်းတယ်အဲအဲ့လိုမျိုးစိတ်ဓာတ်ကိုဆက်သွားပေါ့နော်အဲ့လိုမျိုးစိတ်ဓာတ်ကိုဆက်သွားမှဒီဒီဟာဒီမိုကရေစီဆိုတာအဲ့လိုမျိုးလူမျိုးတွေရှိမှပဲအလုပ်ဖြစ်မဲ့ဟာမျိုးငြိမ်ပြီးထိုင်နေလို့ကတော့အာဘယ်အစိုးရတက်အဆင်ပြေမှာမဟုတ်ဘူးကိုကဝင်တော့ပါ
ဒီမိုကရေစီစနစ်မှာအရာအားလုံးအတွက်အစိုးရကိုအာမခိုကြပဲလူငယ်တွေဘက်ကပါပူးပေါင်းပါဝင်မှုလိုအပ်တယ်လို့လည်းသုံးသပ်ကြပါတယ်
အစိုးရကိုဒီဒီမိုကရေစီမှာအစိုးရကိုတင်ပြီးတော့အစိုးရသူ့ဘာကိုလှုပ်သွားမှာမဟုတ်ဘူးဒီမိုကရေစီအစိုးရထောင်တယ်ဆိုတာပြည်သူမှာပို့တောင်းဝင်ရှိတယ်ဘာလို့လဲဆိုတော့ကိုလိုရင်ကိုတောင်းရမယ်ကိုသွားပြောရမယ်အာဒီဟာကိုဒီလိုလှုပ်ပေးပါဒီဟာအတွက်ဒီလိုကောင်းတယ်အဲ့လိုမျိုးပေါ့နော်ကိုကအစိုးတင်သွင်းရမယ်အဲ့တော့မှသူတို့လှုပ်လိုက်လှုပ်ပေးနိုင်မယ်ပေါ့နော်အဲ့တော့ကိုကလည်း proactive ဖြစ်ရမှာကိုကစပြီးတော့ဟိုစပြီးတော့ဒီဟာမျိုးကိုတင်သွင်းရမယ်ပြောဆိုရမယ်အဖွဲဖွဲရမယ်တရားမျိုးပေါ့နော်အဲ့လိုမျို
း
ဟုတ်ကဲ့
တယောက်တည်းပြောင်းဖို့လည်းမရဘူးအကုန်လုံးပြောင်းလဲမှရမှာအဲ့တော့ကိုယ့်ရဲ့ပတ်ဝန်းကျင်ကိုပြောင်းဖို့ဆိုရင်ကိုယ်ကိုယ်တိုင်ပြောင်းအောင်မယ်ပြည်သားစုပြောင်းအောင်မယ်လမ်းထဲမှာရှယ်လီပြောင်းအောင်ရက်ွက်ပြောင်းအောင်မယ်အဲ့ဒီနေမှာဆိုရင်ပြည်နဲ့တိုင်းတော်မျိုးတနိုင်ငံလုံးပြောင်းဖို့ဒါတော့ဟိုနှီးချင်းကြချင်းဖြစ်သွားမယ့်ကိစ္စမဟုတ်ဘူးဟိုအခြေခံပညာရေးစနစ်ကနေစပြီးတော့ရှင်းပြရင်တော့ကလေးတွေကစာရေးဒီစာတင်တဲ့ဘဝကနေစပြီးတော့ဟိုကလေးလေးတွေဘဝကနေစပြီးတော့ပြောင်းလဲလာမှာရအဲ့လိုအဲ့တော့ဒီပြောင်းလဲရခက်ခဲမယ်ကြာမယ်ဒါပေမဲ့ဟိုမပြောင်းလဲလို့မရတဲ့အနေအထားတစ်ခုပဲလုပ်ကိုလုပ်ယူရမယ့်အနေအထားဖြစ်သွားတ
ာဟိုအားလုံးကြီးကိုအစိုးရတာဝန်အစိုးရရဲ့တာဝန်ကြီးတော့မဟုတ်ဘူးဒါကတော့ခုန CSO တွေပေါ့နော် Civil Society Organization တွေခုန NGO တွေအမှုတခြားအဖွဲ့အစည်းတွေပေါ့နော်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေမှာလည်းတာဝန်ရှိတယ်လူတွေအားလုံးဒီစီကန်းရှိတယ်လို့ပြောစီကန်းရှိတယ်ဆိုတာပုံစံမျိုးနဲ့တတ်မှတ်တာဟုတ်ဟုတ်တယ်မို့လားကိုယ်နိုင်ငံမှာစီကန်းငါဘယ်လိုပုံစံဟိုဘက်မှာဘယ်လိုစီကန်းဆိုတာဒါတော့အရင်တိုင်းလို့တော့မရဘူးပေါ့နော်ဘယ်လိုပုံစံမျိုးဆိုတာဘယ်လိုပြောမလဲတတ်မှတ်တဲ့လူပုံမှာမူတည်တာဟုတ်စီကန်းဆိုတာတော့ဟုတ်တယ်မို့လား
နိုင်ငံရေးအပြောင်းအလဲတွေဖြစ်ပေါ်လာတဲ့အခါမှာကိုယ်တိုင်လည်းပြောင်းလဲတင်တာတွေပြောင်းလဲပြီးတနိုင်ငံလုံးအတိုင်းအတာနဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ကြတဲ့အခါမှာလဲကြာရအခန်းကဏ္ဍကနေပါဝင်ကြဖို့လဲဆန္ဒရှိကြပါတယ်
။မပြောင်းလဲတော့ဆိုလို့ရှိရင်တော့ဘောနော်အခုဟိုပါဝင်ချင်မှာမဆိုလို့ရှိရင်လဲဟိုကိုယ်တငယ်ချင်းတွေပါပဲဘောနော်အဲ့လိုမျိုးသူတို့ကတချို့တငယ်ချင်းတွေထဲမှာရှိရဘောနော်ဟိုတန်းကြီးပြောင်းလဲသွားပြီမဲ့ငါတို့လည်းမဆိုင်ဘူးလို့မျိုးတွေးနေတဲ့လူတွေပေါ့အဲ့လိုမျိုးတွေကြတော့လဲဟိုကိုတက်နိုင်တယ်လားသူတို့ဟိုပြောပြရမှာဘောနော်ဒီလားအကုန်ဟိုအမအားတို့အရင်တော့ကတော့နေကျင်တို့နေခဲ့ဆိုပေမဲ့အခုတနိုင်ငံလုံးတပြောင်းလဲသွားတဲ့ခါကျတော့အမအားတို့လည်းကိုယ်တိုင်ပြောင်းလဲရမှာပေါ့နော်အမအားတို့အရင်တော့ရှိခဲ့ကျစ်တို့နေခဲ့တဲ့အချင်းစိုးလေးတွေပြင်ရမှာပေါ့အဲ့လိုမျိုးဟိုဘယ်လိုပါဝင်ခွင့်ရမလဲဆိုရင်တော့ပြောရမယ်ဆိုတော့အကြီးမပြောသေးခင်ပါဘောနော်အမအခုအခုပထမဆုံးအမအားတို့လုံနေကြနေ့စဉ်လုံတဲ့အချင်းလေးတွေပဲအရင်ဆုံးစပြီးပြောင်းလဲသွားမှာပေါ့နောက်ပိုင်းတကယ်နိုင်ငံကြီးကတိုးတက်လာပြီးပြောင်းလဲသွားတဲ့ခါကျတော့လည်းအမအားတို့လည်းတက်နိုင်တဲ့ကန္နာရဲမှာပါအဲ့လိုပါခွင့်ရလို့ရှိရင်တော့ပါရှင်တာပေါ့နော်ဟာ
ကိုရဲလုံနိုင်လာတယ်လုံချင်းကန်ချင်းစိတ်လည်းရှိတဲ့အချိန်မှာကျတော့နိုင်တော့မိုဘယ် activities မှာပဲဖြစ်ဖြစ်ဒီ project လုပ်ငန်းနိုင်နေပတ်သက်လာလို့ရှိရင်ပါဝင်ဖြစ်တယ်ကုညင်ဖြစ်တယ်အားရလုံဖြစ်တယ်အာလူငယ်နဲ့ပတ်သက်လာလို့ရှိရင်ကိုကအပြောင်းလဲနေဘာကြီးလုပ်ပေးနိုင်မလဲဆိုလို့ရှိရင်အာကိုရင်ဘာကြီးလုပ်ပေးလို့ရမလဲဆိုတော့ပုံပြီးစိတ်ဝင်စားတယ်ညကိုရင်လုပ်ပေးနိုင်လားလုပ်ပေးလို့ရနိုင်လားရှိတယ်အဲ့ထက်မှကိုနှစ်သက်တယ်ကိုစိတ်ဝင်စားလမ်းကြောင်းတစ်ခုကို select လုပ်ဝင်ပြီးလို့ရှိရင်အဲ့လမ်းကြောင်းကိုဝင်ပြီးတော့ကူညီပေးမယ်ထောက်ပံ့ပေးမယ်အဲ့လိုမျိုးတော့စိတ်ကူးရှိရ
မြန်မာလူငယ်တွေအနေနဲ့နိုင်ငံရေးနဲ့ခေတ်စနစ်အကူအပြောင်းမှာကိုကိုကိုပြောင်းလဲကြဖို့လဲတက်တက်ကြွကြွရှိနေကြပြီးတော့အစိုးရတစ်တရက်နဲ့အတူအခွင့်အလမ်းအသစ်တွေအတွက်လဲအဆင်သင့်ဖြစ်နေကြပြီလို့ဆိုကြပါတယ်ရှင်ကျမတင်ကြီးလင်းပ
ါမတင်ကြီးလင်းပါရှင်VOA မြန်မာပိုင်းရညနေပိုင်းရေဒီယိုစီစဉ်ပြပြချင်းမှာပဲ VOA ရုံမြင့်တန်ကြားစီစဉ်ကိုညနေ9:00နာရီနဲ့8:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် Asia Set 7 Joru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လောက်မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အခြေအနေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေခင်း10နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကိုလိုင်းတူ16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းမှာတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ29ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် ဒီကနေ့နာဆင်ရမှာကတော့တွေ့ဆုံမေးမြန်းခါနဲ့ကျမရေးဆိုင်ရာသတင်းဆောင်မတွေပါရှိပါရယ်ခုရင်ဆုံးတော့လက်ပန်းတော်ဖက်ကသတင်းတပုတ်အရင်ဆုံးတင်ပြချင်ပါရယ်လက်ပန်းတော်ကျင်းဤစီမံကိန်းဖြတ်သိမ်းရေးတပိတ်စကန်ဖွင့်ပြီးတော့ဆန္ဒပြတောင်းဆိုသူတွေကိုအာဏာပိုင်တွေကအကြမ်းဖက်နှိမ်နှင်းဖြိုခွဲခဲ့တာ၃နှစ်ပြည့်ပြီဖြစ်ပေမဲ့လည်းခုချိန်ထိပြည်လည်အောင်မဖြေရှင်းပေးသေးတဲ့အတွက်နောင်တက်လာမယ့်အစိုးရတိလက်ထက်မှလည်းဆက်ပြီးတော့ဆန္ဒပြတောင်းဆိုသွားမယ်လို့ဒေတာခန်တွေကပြောပါရယ်လက်ပန်းအကြမ်းဖက်မှု၃နှစ်ပြည့်အထိမ်းမှဟောပြောပွဲအတွင်းအဲ့ဒီလိုပြောသွားတာပါအပြည့်စုံကတော့ VOA သတင်းထောက်မှအေးအေးမှကသတင်းပေးပို့ထားပါရယ
်လက်ပန်းတော့ကျင်းနီစီမံကိန်းဖြတ်သိမ်းရေးတောင်းဆိုနေတဲ့ဒေတာခန်တွေကိုအာဏာပိုင်တွေကအင်အားသုံးနှိမ်နှင်းဖြိုခွဲခဲ့တာကြောင့်ဒေတာခန်တန်ခါအပားတရားနှိပါးဟာဒဏ်ရာများရခဲ့ကြတာ၃နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်၃နှစ်ကြာတဲ့အထိဒဇုံတရားအေးအေးယူဆောင်ရွက်ပေးခြင်းမရှိသေးတာကြောင့်ဆိုကရွာပေါင်း၁၀ရွာခန့်ကဒေတာခန်တွေကအထိမ့်မှတ်ဟောပြောပွဲနဲ့ကန့်ကွက်ခဲ့ကြပါတယ်ဇီရောကျေးရွာဆက်မြောက်ရီကျောင်းတိုက်ကဆရာတော်ဦးအားလောကကတော့အင်အားသုံးနေနေကြတာနဲ့ပတ်သက်လို့၃နှစ်ကြာတဲ့အထိအေးအေးယူဆောင်ရွက်ခဲ့တာမရှိတဲ့အတွက်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကိုမေးခွန်းထုတ်เสียဖြစ်တယ်ဆိုပြီးမိန့်ကြားခဲ့ပါတယ
်။ဒီကနေ့အချိန်ဒီပေါ့၃နှစ်ပြည့်နေတာပြည့်ခဲ့တယ်။တန်ခါတော်တွေကိုမိလောင်မုန်းနဲ့ဖြိုးခွင်းပြီးတော့သာထန်ရနာတရားတွေရရှိခဲ့ပြီးညတော့လည်းပဲဟိုအေးအေးယူဆောင်ရွက်ပေးတာမျိုးမရှိခဲ့ဘူးပေါ့နော်။ဒီဟိုအေးအေးယူမိလောင်မုန်းနဲ့တန်ခါတော်တွေအေးအေးယူဆောင်ရွက်ပေးခြင်းမရှိဘူး။အသက်မှာဆုံးရှုံးသွားတဲ့ဒါတော့ခင်ဝင်ကိစ္စတော့မင်းဒီနေ့အချိန်ကြီးဒါအဲ့ဒါပြီးသွားတာချိန်ရှားပါလေရဲ့နဲ့အရင်ဆောင်ရွက်ပေးခြင်းဒါဒီကနေ့အချိန်ကြီးမရှိသေးဘူးဒါကိုပင်ဟိုပြန်လည်ပြီးတော့မေးခွန်းထုတ်ရမှာကဟိုမြန်မာနိုင်ငံမှာဒီနောက်ထိတရားဥပဒေစိုးမိုးမှုမဲ့နေတာတရားဥပဒေရောဒီလိုအရေးယူမှုဟိုမရှိဘူးဒီလိုဖြစ်ပြတာမျိုးဆိုအရေးယူသေးနိုင်မှာမရှိဘူးလားဆိုတာဦးဇင်းကဒါဒီနေရာနေမေးချင်တယ်ပေါ့ဗျာ
အခုလက်ရှိအစိုးရအနေနဲ့၃နှစ်ကြာတဲ့အထိလက်ပန်းတောင်မှာဖြစ်ပွားခဲ့တဲ့အခြေအနေတွေကိုအေးအေးယူဆောင်ရွက်ပေးမှုမရှိတဲ့အတွက်နောက်ပဲအစိုးရပဲတက်လာတက်လာတရားမျှတစွာဆောင်ရွက်ပေးဖို့တောင်းဆိုသွားမယ်လို့လည်းဆက်ပြီးမိန့်ကြားသွားခဲ့ပါတယ်
။နောက်အစိုးရလည်းပဲဒါတက်လာလို့ဒီကိစ္စတွေကိုဒါဒေသခံဒီအနေနဲ့ဒေသကပုဂ္ဂိုလ်တွေအနေနဲ့ဒါတွေကိုမပြတ်မကွာဒါတောင်းဆိုပြီးတော့အေးအေးယူဆောင်ရွက်ပေးဖို့ဒါပဲအစိုးရပဲတက်လာတဲ့အစိုးရကိုဒါအရင်ဆောင်ရွက်ပေးဖို့ဒေသခံအနေနဲ့မမိတ်မတုံဒါတောင်းဆိုသွားမှာဖြစ်ပါတယ
်။လက်ပန်းတောင်ကျင်းနီစီမံကိန်းကြောင့်လေမြေဧကပေါင်း 8,800 ကျော်ကိုမြမစီပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့မြမဝမ်ပေါင်းကုမ္ပဏီတို့ကနစ်နာကြေးမယူထားတဲ့လေယာဉ်တွေကိုသိမ်းယူပြီးခြံစည်းရိုးတွေခတ်ခဲ့တဲ့အတွက်ဒီနှစ်မှာစားဝတ်နေရေးကျက်တဲခဲ့တယ်လို့လည်းဒေသခံတောင်သူတဦးကဆိုပါတယ်။
ဟုတ်ပါတို့ဒီလိုအတန်းစုစုတွေမတရားဆက်ထားတဲ့အတွက်ဒေသခံတွေရဲ့စုစုကတော့အခုလက်ရှိဆိုလို့ရှိရင်နှစ်ပိုင်းပေါ့နော်ဒီချင်းဆိုတောင်ကြီးနှမ်းနေပဲတွေတိမ့်နေရပြီအခုဒီနေ့ဆယ်လေးရွာပဲဆိုလို့ရှိရင်ဟိုတောင်တော်တော်များများတောင်မှုမတင်းရဘူးမတင်းရတဲ့အပြင်ကိုသူများ900ကိုတနေ့ဟိုပေါ့နော်တနေ့ကုန်1500နဲ့လိုက်စားနေရတဲ့ဘဝကြီးရောက်နေပြီကျမတို့ဒီဆယ်လေးဘက်မှာတင်းကြတာကနှမ်းနေစိုက်တဲ့ရာချင်းတွေကိုတင်းသွားတာမှာဒီနေ့ကိုမတင်းရအောင်လေမတင်းရတဲ့ခါကျတောင်ကမတင်းရတော့မတင်းရတဲ့ခါကျအလုံးမရှိတော့ဘူးလုံးမကြီးတော့စားကြမရှိတော့ဘူးခဏရွာလေးမှာအငှားရမ်းလိုက်ရတယ်မှာ
လူအင်အားဆက်ရင်အားတွေကိုတုံးပြီးလှုပ်ဆောင်နေတဲ့ကျင်းနီစီမံကိန်းကိုဒေသခံတွေကလည်းဒီရမျိုးမျိုးနဲ့ကန့်ကွက်ဆန္ဒပြနေကြတာပါ2022ခုနှစ်တုန်းကတော့ကန့်ကွက်ဆန္ဒပြနေတဲ့တပိတ်စခန်းတွေကိုအင်အားသုံးဖြိုခွဲခဲ့တာကြောင့်တန်ငါနဲ့အရက်သား100လောက်အပြင်းထန်ဒဏ်ရာများရခဲ့ကြတာပါဒီဖြစ်ရက်အပြီးဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်ဒီအစီရင်ခံစာပါအချက်လက်တွေကိုလိုက်နာခြင်းမရှိဘူးလို့လည်းကော်မရှင်အဖွဲ့ဝင်တွေကဆိုပါတယ်ဒီစီမံကိန်းကိုအရင်တုန်းကကုမ္ပဏီနှစ်ခုကသာအကျိုးမြတ်ခွဲယူခဲ့ပြီးအစီရင်ခံစာထွက်လာပြီးမှတော့စာချုပ်ပြန်လဲချုပ်ဆိုကမြန်မာအစိုးရက51ရာခိုင်နှုန်းမြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြန်မာဝမ်ပေါင်ကုမ္ပဏီက30ရာခိုင်နှုန်းအကျိုးအမြတ်ခွဲဝေယူဖို့အတွက်ဆုံးဖြတ်ခဲ့ကြပါတယ်။ဒီနောက်မှာတော့ဒေသခံတချို့ကိုမြေယာနစ်နာကြီးပေးခဲ့ကြပေမဲ့တန်ရာတန်ကြီးပေးခဲ့တာမျိုးမဟုတ်ဘူးလို့လည်းဒေသခံတွေကဆိုပါတယ်။လက်ပန်းတောင်ကျင်းနီစီမံကိန်းကိုကုမ္ပဏီတွေကမြေယာသိမ်းပြီးလုပ်ဆောင်ခဲ့တာကြောင့်ဒေသခံတွေကလွန်ခဲ့တဲ့3နှစ်ကျော်ကတည်းကအကြိမ်ပေါင်း280ကျော်ဆန္ဒပြခဲ့ကြပါတယ်။အာဏာပိုင်တွေကတော့ဒီစီမံကိန်းနယ်မြေမှာရှိတဲ့ကျေးရွာတွေကိုလွန်ခဲ့တဲ့9နှစ်ခန့်ကစပြီးပုံမှန်144ထုတ်ပြန်ထားပါတယ်။အခုဆန္ဒပြနေတဲ့ကျေးရွာတွေကတော့ ဒီနေ့ကျွန်တော်တို့ကတော့ဒီလိုတန်းစုကြိုးတွေမတရားဆက်ထားတဲ့အတွက်ဒေသခံတွေရဲ့ချိုးတူလာတာကိုမိလောင်မုံနဲ့ပြောပြီးနေနာချင်းမယူထားတဲ့ကြေးရွာတွေဖြစ်ပြီးပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကလည်းကန့်ကွက်ဆန္ဒပြတာကြောင့်လုံခြုံရေးဝန်ထမ်းတွေကတနက်နဲ့ပြစ်ခတ်ခံရလို့တောင်သူတို့ဦးတည်ဆုံးပြီးတချို့လည်းတနက်တန်ရာတွေရရှိခဲ့ပါတယ်ရှင် လက်ပရောင်းနောင်အရေးနောက်ဆုံးအခြေအနေကိုမအေးအေးမကတင်ပြသွားတာပါရှင်ခုတော့တွေ့ဆုံမိမြန်ခန့်ကိုတင်ဆက်ပါမယ်အန်အေဒီအစိုးရတည်တည်လာတဲ့အခါစီးပွားရေးပိုးပြီးတိုးတက်ဖို့မျှော်လင့်တယ်လို့မြန်မာနိုင်ငံကုန်စီစက်မှုအသင်းချုပ် UNFCCC အရေးဥက္ကဋ္ဌဦးဝင်းအောင်ကပြောလိုက်ပါတယ်အဲ့ဒီလိုတိုးတက်ဖို့အတွက်ကုန်စီစက်မှုလုပ်ငန်းရှင်တွေဖက်ကUMFCC ရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့အရင်ဆုံးမိကြပါတယ်။ဘာလို့ဆိုတော့အခုမြန်မာနိုင်ငံကဘာပြောပြောအပြောင်းလဲတွေပြုရင်ပြောင်းလဲမှုတွေအရင်သမရဦးသိန်းစိန်လက်ထက်ကစပြီးတော့လှုပ်လာခဲ့တယ်ပေါ့နော်။ဟိုက9နှစ်ဖြစ်သွားပြီ။နောက်ထပ်အစုအပြောင်းလဲလာတော့မယ်။အဲ့တော့အခုလိုမြန်မာနိုင်ငံရဲ့ reform process အပြောင်းလဲကာလမှာ UMFCCI အနေနဲ့ဘလို့အခန့်ကဏ္ဍကမျိုးကနေပြီးတော့ရပ်တည်နေလဲ။ဘာတွေများလှုပ်ပေးနိုင်ခဲ့တယ်။
ကျွန်တော်တို့ကုန်သတ်မှုအသင်းချုပ်အနေနဲ့ထင်ထင်ရှားရှားပြောမယ်ဆိုရင်တော့ကျွန်တော်တို့လှုပ်ခဲ့တဲ့အပိုင်းမှာနိုင်ငံရဲ့တကယ်90နဲ့ခုနှစ်ရရင်တော့ကျော်နော်တကယ်နိုင်ငံစီးပွားရေးဒီအများစုဖြစ်တဲ့ဒီအသေးစားနဲ့လာစားစီးပွားရေးလုပ်ငန်းများဖွံ့ဖြိုးတိုးတက်ရေးဥပဒေဆိုရင်ဒါကျွန်တော်တို့ဘက်ကနေပြီးတော့စပြီးတော့မှဒါအဲတော့တင်ပြခဲ့တယ်တင်ပြခဲ့ပြီးတော့မှကျွန်တော်တို့ဒီဖွံ့ဖြိုးတိုးတက်ရေးနော်အတွက်ကိုကျွန်တော်တို့ဒီဇိုင်းမှတ်မှကျွန်တော်တို့ဆောင်ရွက်ခဲ့တာရှိပါတယ်အဲတော့အသိဉာဏ်အပိုင်းကိုပြောမယ်ဆိုရင်တော့ကျွန်တော်တို့ကကျေပြန့်ပါတယ်ကျေပြန့်နေဆိုတော့ကျွန်တော်တို့ကတော့ cross sector ပေါ့ကဏ္ဍစုံအတွက်ကိုကျွန်တော်တို့ကဒီတာဝန်ခံရတာပေါ့အဲ့ဒီလိုတာဝန်ခံတဲ့အနေအထားအပြင်ကိုကျွန်တော်တို့ရဲ့အသင်းချုပ်နဲ့ဆက်ဆက်နေတဲ့ကျွန်တော်တို့ရဲ့အသင်းချုပ်ရဲ့ညီနောင်အသင်းတွေပေါ့သူကတော့ကွန်ပျူစီအမျိုးအစားလိုက်နော်စီးပွားရေးကဏ္ဍရဲ့ဒီဒီကဏ္ဍလိုက်ကိုကျွန်တော်တို့ဒီ account ထဲဖွားတဲ့အသင်းတွေရှိတယ်ကျွန်တော် trade association ခေါ်တာပေါ့အဲ့ဒီပုံကိုတွေကတော့သူတို့ရဲ့ခန္ဓာလိုက်ခန္ဓာလိုက်တွေကိုအားပြုပြီးဆောင်ရွက်ရတယ်ကျွန်တော်တို့ကတော့အားလုံးကိုခြုံပြီးတော့မှကျွန်တော်ဆောင်ရွက်ရပါတယ်အဲ့တော့ဟိုတော်တော်များပါတယ်ကျွန်တော်တို့ဒီဆောင်ရွက်ရတဲ့လုပ်ငန်းတွေကတော့ဟင်
အဲ့တော့ပြုပြင်ပြောင်းလဲဦးသိန်းစိန်လုပ်ခဲ့တယ်တမရဦးသိန်းစိန်ကာလ9နှစ်ကာလအတွင်းမှာလုပ်ခဲ့ရတဲ့လုပ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ရောစီးပွားရေးလောကခုနကကုန်သွယ်လောကတွေမှာထူးခြားတဲ့တက်ရောက်မှုပေါ့ဘာတွေများဖြစ်လာတယ်လို့ပြောနိုင်ပါလဲ
ဟုတ်ကျွန်တော်တို့ပထမဆုံးဒီတိတာထင်ရှားတဲ့အချက်တွေကိုပြောမယ်ဆိုရင်တော့ကျွန်တော်တို့ဒီဆွေးနွေးခွင့်နေပေါ့နော်လွတ်လွတ်လပ်လပ်နေကျွန်တော်တို့ရဲ့အမြင်တွေကိုဒါအမြင်ဖလှယ်ပြီးတော့ဆွေးနွေးဟိုအခွင့်အလမ်းတွေကျွန်တော်တို့ဒါဖန်တီးနိုင်ခဲ့တယ်နော်အဲ့တော့မိမိဘက်ကလည်းဒါဆွေးနွေးတဲ့အခါမှာကျွန်တော်တို့ဘာအဓိကကျွန်တော်တို့ကဆွေးနွေးဖို့လိုအပ်တယ်လဲဆိုလို့ရှိရင်ဒီကိုယ့်ရဲ့တဦးတယောက်ရဲ့အကျိုးကျေးဇူးအတွက်နော်ဆွေးနွေးတာမျိုးမဟုတ်ရဘူးနံပါတ်1နောက်တစ်ခါဒီကို့အဖွဲ့ပေါ့နော်အစုအဖွဲ့လေးတစ်ခုအတွက်နဲ့ဒီအကျိုးအတွက်ကိုပဲစဉ်းစားတာမျိုးမဟုတ်ဘဲနဲ့တကယ်ပြည်သူတရားလုံးအတွက်ပါအကျိုးသက်ရောက်မှုရှိစေမယ့်ကိစ္စတွေကိုကျွန်တော်တို့အဓိကထားဆွေးနွေးဖို့ဆိုတော့ဒါလေးတွေကို initiate လုပ်ဖို့ပေါ့နော်ဒီကျွန်တော်တို့ဒီအမြဲတမ်းကျွန်တော်တို့အလေးပေးပြီးတော့ဆောင်ရွက်ခဲ့ပါတယ်အဲ့လိုဆောင်ရွက်တဲ့အခါမှာလည်းဟိုအောင်မြင်တဲ့အပိုင်းနေလည်းရှိတာပေါ့ဒါပေမဲ့လို့လဲဒါပြောမယ်ဆိုရင်တော့ဒီလုပ်ငန်းသဘောတဘာဝအရာအမြင်မတူတာတွေလည်းညှိရတာတွေရှိတာပေါ့အဲ့တော့ဒါလေးတွေကတော့ဟိုအမြင်တမ်းဒါကျွန်တော်တို့
အဲ့ဒီပို့ပြီးတော့ပုံမှန်လေးရှိလာတဲ့သဘောတော့တွေ့ရတာပေါ့
မှန်ပါတယ်မှန်ပါတယ
်နောက်တစ်ခုကတော့ကျော်သတိထားပြီးတော့ဒီပြုပြောင်းလဲမှုပြီးရဲ့နောက်ပိုင်းမှာပဲ UMFCCI အနေနဲ့ကောနောက်တခြားကုန်တွေရောဒီနိုင်ငံတကာနဲ့ထွက်တာရှိတယ်ဥရောပလိုအမေရိကလိုတွားကြတာရှိတယ်အဲ့တော့အခုဒီမြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ဒီနိုင်ငံတကာနဲ့ဆက်ဆံရေးဘိုင်းမှာဘယ်လောက်ထိတိုးတက်မှုတွေတွေ့ရလဲတကယ်ဒီနည်းနည်းကပ်ကပ်ဒီဆက်လောက်ကန်နိုင်နေပြီလား
အရှိတရားအတိုင်းပဲကျွန်တော်ပြောရမယ်ဆိုတော့ကျွန်တော်တို့ဒီကျွန်တော်ရဲ့ကုန်သတ်ဆက်မှုအသင်းချုပ်အနေနဲ့ကျွန်တော်ညီနောင်အသင်းအနေနဲ့เนาะအတူတကွပေါ့လေကျွန်တော်နိုင်ငံတကာဒီအရှိရောနောက်ကောပေါ့เนาะအားလုံးနဲ့ကျွန်တော်တို့ဒီထိတွေ့ဆက်ဆံမှုတွေကအများကြီးကိုတိုးတက်လာပါတယ်အပွင့်နင်းတယ်ပွင့်နင်းမြင်တာမှုရှိတယ်နောက်တစ်ခါဆွေးနွေးတဲ့အခါမှာလည်းကျွန်တော်တို့ဒါပိုင်ပိုင်နိုင်နိုင်နဲ့မိမိနိုင်ငံအကျိုးအတွက်ကိုဒါဆွေးနွေးနိုင်မှုအတွက်ကျွန်တော်တို့ capacity building တွေလိုတာပေါ့နော်ဒါတွေလည်းကျွန်တော်တို့အသင်းမှာကျွန်တော်တို့ဆောင်ရွက်နေတယ်နောက်တစ်ခါ လိုအပ်တဲ့ချက်လက်တွေကိုလည်းခိုင်မာဆွေးနွေးနိုင်မှုကျွန်တော်သုတေသနဌာနဆိုတာလည်းကျွန်တော်ထားရှိပြီးဆွေးနွေးတယ်ဟိုဆောင်ရွက်တာဖြစ်တဲ့အတွက်ကျွန်တော်တို့ဒါအဲတကယ်ဒီနိုင်ငံတကာမျက်နှာစာမှာတော့ကျွန်တော်တို့အသင်းချုပ်ဟာမှန်နဲ့ကျွန်တော်တို့ရဲ့နိုင်ငံရဲ့စီးပွားရေးကဏ္ဍကိုကိုးစားပြုနိုင်တဲ့အဖွဲ့အစည်းဖြစ်ခဲ့ပါတယ
်ဟုတ်ကဲ့နောက်တစ်ခုမေးချင်တာကတော့ရင်းစစ်ဆိုးရတဲ့ကာလမှာတော့မြန်မာနိုင်ငံစီးပွားရေးနဲ့ပတ်သက်လို့ပုဂ္ဂလိကစီးပွားရေးပိုင်းနဲ့ပြောမယ်ဆိုရင်ခရိုနီစီးပွားရေးဆိုလို့တော်တော်လေးဝေဖန်ခံရတာရှိခဲ့တယ်အဲ့တော့ဒီပြုပြင်ပြောင်းလဲလှုပ်လာတဲ့နောက်ပိုင်းမှာတော့ဒီအဲ့အခြေအနေဘယ်လိုပြောင်းပြောင်းလဲရှိလဲနောက်တစ်ခုကအသေးစားလုပ်ငန်းတွေတော်များပေါ်လာပြီလို့ပြောနိုင်လား
အဲကျွန်တော်တို့ဒီစီးပွားရေးလုပ်ငန်းတွေကိုလှုပ်ဆောင်တဲ့နေရာမှာဒီလှုပ်ဆောင်နိုင်တဲ့စွမ်းရည်ရှိတဲ့လုပ်ငန်းရှင်တွေမြောက်မြောက်များများပေါ်ထွက်လာဖို့ဟာအဓိကကြပါတယ်အဲ့လိုအမြောင်များကျွန်တော်လုပ်ငန်းရှင်စွမ်းဆောင်နိုင်ရည်ရှိတဲ့လုပ်ငန်းရှင်တွေပေါ်ပေါက်လာခြင်းသည်ကျွန်တော်တို့ခုနဟိုကသားပြောတဲ့ဒီခရိုနီစီးပွားရေးဟိုပေါ့နော်ကျွန်တော်တို့ဒီညော်နေပြီးတော့မှနော်သွားစီပါတယ်အဲ့တော့ကျွန်တော်တို့ကကျွန်တော်တို့အသင်းချုပ်အနေနဲ့ဆိုရင်ဘယ်အဆင့်ထိတောင်ကျွန်တော်တို့လဲဆိုတော့ entrepreneurs capacity building ပေါ့နော်လုပ်ငန်းရှင်များရဲ့အရေးအသွေးဒါမြန်မာလာရေးဆိုတဲ့ကိစ္စတွေနောက်တစ်ခါစီးပွားရေးအခွင့်အလမ်းတွေကိုရရှိနိုင်မှုအတွက် business matching လို့ဟာမျိုးပေါ့နော်နိုင်ငံတကာစီးပွားရေးလုပ်ငန်းရှင်နေနဲ့ကျွန်တော်တို့ရဲ့ public ကဒီစီးပွားရေးလုပ်ငန်းရှင်နဲ့ထိတွေ့ဖို့ထိတွေ့ခွင့်ရအောင်ကျွန်တော်တို့ဆောင်ရွက်တဲ့အပိုင်းတွေဒါတွေကျွန်တော်တို့ဒီတကယ့်ကိုဟိုအားထည့်ပြီးဆောင်ရွက်ပါတယ်ဘာလို့ဆိုတော့ company ကြီးတွေအနေနဲ့ဟာကျွန်တော်တို့ရဲ့ဒီတွဲဖက်ပြီးတော့လုပ်ကြိုင်မယ်သူတို့နဲ့တွဲဖက်လုပ်ကြိုင်မယ်ဒီ company တွေကိုထိတွေ့နိုင်ဖို့ဆိုတာအမတန်သူတို့အတွက်ကမခင်းလှောက်ပေါ့နော်မခင်းလှောက်ဒါပေမဲ့ခုနဒီလုပ်ငန်းရှင်အသစ်တွေလို့ပဲပြောပြောနောက်တစ်ခါနော်အသေးစားနဲ့အလတ်စားလုပ်ငန်းရှင်တွေဖို့ကြတော့ကန့်သတ်ချက်ရှိတယ်အဲ့တော့အဲ့ဒီပုံကိုတွေကသူတို့တစ်ဖက်ကနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေနဲ့ထိတွေ့နိုင်မှုအခွင့်အလမ်းတွေကိုကျွန်တော်တို့ဖန်တီးပေးခြင်းအပြင်ကျွန်တော်တို့ရဲ့စီးပွားရေးတွေဟာနိုင်ငံတော်ရဲ့စီးပွားရေးတွေဟာအားလုံးဒီလုတ်ကင်ခွင့်ရသွားတယ်ဆိုရင်ဒါအားလုံးအတွက်เนาะဒီလုတ်ကင်မဲ့လူတွေအတွက်ကောတိုင်းပြည်အတွက်ကောနောက်တစ်ခါကျွန်တော်တို့အလုတ်ကင်ဒီအခွင့်အလမ်းကိုညှို့လင်းနေကြတယ်ကျွန်တော်တို့ပြည်သူတွေအတွက်ကောအကျိုးရှိမှာဖြစ်တဲ့အတွက်အဲ့ဒီဘက်ကိုလည်းကျွန်တော်တို့ဒီအလေးထားပြီးဆောင်ရွက်ပါတယ
်နောက်တစ်ခါကျွန်တော်နိုင်ငံတကာယင်းနှီးမြှုပ်နှံမှုကိစ္စတွေပါဘာလို့ဆိုတော့တကားဖွင့်လိုက်တဲ့နောက်ပိုင်းမှာတကယ်ယင်းနှီးမြှုပ်နှံမှုတချို့ပဲဝင်လာပါသေးတယ်ဒါပေမဲ့ညှို့လင်းကြတာတော့နောက်ပိုင်းမှာတော်လေးလုံးရင်ဝင်လာနိုင်မယ်ပေါ့နော်အဲ့တော့ဦးဝင်းအောင်တို့လိုမျိုးဒီပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်ကြီးတွေအနေနဲ့မြန်မာနိုင်ငံမှာရှိတဲ့တိုင်းသားစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့နိုင်ငံတကာယင်းနှီးမြှုပ်နှံမှုတွေနဲ့အပြိုင်လှုပ်ရတဲ့အခါမှာစိုးရိမ်စရာမျိုးတွေရှိပါလား
ဟိုကျွန်တော်တို့ကဒီစီးပွားရေးလုပ်ငန်းတစ်ခုကိုကြည့်မယ်ဆိုလို့ရှိရင်သူ့ရဲ့ဒီလုပ်ငန်းကဏ္ဍတွေရှိပါတယ်အဲ့တော့လုပ်ငန်းကဏ္ဍပေါ်မှာမူတည်ပြီးတော့စွမ်းဆောင်နိုင်ရည်တွေလည်းကွာကြတယ်စွမ်းဆောင်နိုင်တဲ့ပုဂ္ဂိုလ်တွေနဲ့လုပ်ငန်းတွေနဲ့ဒီအံဝင်ခွင့်ရဖြစ်အောင်ဆောင်ရွက်နိုင်မှုနော်ဝင်ရောက်လုပ်ကံနိုင်မှုအရေးကြီးပါတယ်အဲ့တော့ခုနကိုသားမေးတဲ့ဟလာဒီနိုင်ငံတကာကနေပြီးတော့စီးပွားရေးလုပ်ငန်းရှင်လုပ်ငန်းကြီးတွေဝင်လာတယ်ဆိုရင်လည်းကျွန်တော်တို့ဘက်ကစီးပွားရေးလုပ်ငန်းကြီးတွေကနေပြီးတော့ရှင်းပြနိုင်အောင်ကျွန်တော်တို့တည်ဆောက်အောင်အဲ့ဒီလိုပဲဟိုဘက်ကအလတ်စားလုပ်ငန်းတွေဝင်လာမယ်ဆိုရင်ကျွန်တော်တို့ရှေ့ကအလတ်စားလုပ်ငန်းတွေရဲ့ဒီအရေးအသွေးတွေတိုးတက်ဖို့နောက်တစ်ခါသူတို့ရဲ့နော်ဒီအခြေခံလိုအပ်ချက်တွေဖြစ်တဲ့ဤပညာတွေရရှိဖို့နောက်ဈေးွက်တွေပေါ်ဆောင်နိုင်ဖို့နောက်ကျွန်တော်တို့ဒီအရင်းနှီးရရှိဖို့ဒီဟာတွေကိုကျွန်တော်တို့ဒီနိုင်ငံတော်ဘက်ကလည်းဖြည့်ဆည်းပေးဖို့လိုပါတာလိုပါတယ်အဲ့တော့အဲ့ဒါတွေပြည့်စုံလာမယ်ဆိုလို့ရှိရင်ဒါကျွန်တော်သူ့ရဲ့ဒီအဆင့်လိုက်တွေကတော့ရှင်းပြနိုင်လာမှာပေါ့အငယ်စားဆိုလည်းအငယ်စားအလိုက်ပေါ့ဒါနဲ့ကျွန်တော်တစ်ချက်ကျွန်တော်ကိုသားကိုဆွေးနွေးပြချင်တာကတော့ကျွန်တော်တို့ရဲ့ဒီစီးပွားရေးလုပ်ငန်းဆိုတာတကယ်တော့အသေးစားအလတ်စားနဲ့အကြီးစားနဲ့မဟုတ်ပါဘူး micro enterprise တကယ်အငယ်စားလေးတွေဒီအငယ်စားလုပ်ငန်းလေးတွေကိုလည်းကျွန်တော်တို့အားပေးဖို့လိုပါတယ်ဒီအငယ်စားလုပ်ငန်းလေးတွေကတကယ်တော့ကျွန်တော်တို့အများစုဖြစ်ပါတယ်ကျွန်တော်တို့လိုဒါဖွံ့ဖြိုးဆဲနိုင်ငံအတွက်ဆိုရင်ပို့ပြီးတော့မှဒါဒီအငယ်စားတွေရဲ့ဒီစီးပွားရေးမှာပါဝင်မှုကအများကြီးအရေးကြီးပါအဲ့တော့ဒီအငယ်စားစီးပွားရေးလုပ်ငန်းလေးတွေလိုအပ်ချက်တွေကိုလည်းကျွန်တော်တို့ကဒီမေ့ထျော့ထားလို့မရပါဘူးသူတို့ကိုလည်းအားပေးဖို့ဒီအစီအစဉ်နေအစီအမံနေဆောင်ရွက်မှာဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျနောက်ချက်ကတော့ကျွန်တော်ဒီစီးပွားရေးပြုပြောင်းလဲမှုကိစ္စပါအခုဘိုးဘန်းနဲ့ပတ်သက်လို့အပြောင်းလဲတွေသူတို့လုပ်တာရှိတယ်စီးပွားရေးကအပြောင်းလဲတွေအစိုးရဘက်ကလုပ်ပြီးတာရှိတယ်ဦးဝင်းအောင်လို့နေနဲ့အားမရတဲ့အခြေအနေများရှိပါသေးလားဘာတွေများလိုအပ်တယ်ထင်ပါလဲ
အ ပြောမယ်ဆိုရင်တော့ကျွန်တော်တို့တကယ်တော့စီးပွားရေးလုပ်ငန်းမှာတော့ဒီငွေကြေးခန္ဓာအမှန်တန်အရေးကြီးတဲ့ခန္ဓာတစ်ရပ်အနေနဲ့ပါပါတယ်အဲ့တော့မိမိရဲ့ဒီစွမ်းဆောင်နိုင်မှုအတိုင်းအတာရဲ့ဒီအပေါ်ကိုရောက်သွားတာပေါ့နော်အငယ်ဥမာဆိုတော့ဒီexchange rate လိုဟာမျိုးเนาะငွေငွေလဲနှုန်းလိုဟာမျိုးဆိုတာကျွန်တော်တို့ဆန်းဆောင်ကျွန်တော်တို့ဒီလုပ်ငန်းရှင်ရဲ့အစ်စ်နေကနေပြီးတော့ကျွန်တော်တို့လှုပ်ဖို့ဆိုတာအင်မတန်မှဒါမဖြစ်နိုင်တဲ့အနေထားဖြစ်ပါတယ်အဲ့တော့အဲ့ monetary policy တွေเนาะငွေကြေးဆိုင်ရာမူဝါဒတွေနောက်တစ်ခါကျွန်တော်တို့ဒီ monetary နဲ့ပတ်သက်တဲ့ institutions တွေပေါ့ဒါတွေကတော့ကျွန်တော်တို့ဒီတက်ပို့ပြီးတော့မှကျွန်တော်တို့ဒါခိုင်းမာပြီးတော့ဆောင်ရွက်နိုင်မှုလုပ်ပါတယ်ဒါမှလည်းကျွန်တော်တို့ဒီမိမိရဲ့လုပ်ငန်းရဲ့နော်လုပ်ငန်းစီမံခန့်ခွဲမှုကြောင့်မဟုတ်ဘဲနဲ့ဒီငွေလဲနှုန်းကြောင့်ဆုံးချုံရတဲ့ဆုံးချုံမှုမျိုးဆိုတာကျွန်တော်တို့ရင်ဆိုင်ရမှာမဟုတ်ဘူးအဲ့တော့ဆုံးချုံတာဟိုလဲရင်ဆိုင်လိုခြင်းမရှိသလိုပဲစီးပွားရေးလုပ်ငန်းရှင်နေဆိုတာကတော့ဒီအလုပ်လုပ်နေတဲ့လူတွေပေါ့လေလုပ်ငန်းရှင်ဆိုတော့ဒီအလုပ်လုပ်နေတဲ့လူတွေကဒီငွေလဲနှုန်းကြောင့်မြတ်တာကိုလည်းတကယ်တော့သူတို့အဓိကစိတ်ဝင်စားမှုမရှိပါဘူးတကယ်တော့မိမိလုပ်တဲ့လုပ်ငန်းအမြတ်ကအဓိကကြပါတယ်အဲ့တော့ဟိုကြိုတင်မှန်းဆနိုင်မှုရှိတဲ့ငွေကြေးတည်ငြိမ်ငွေကြေးဒီနှုန်းထားပေါ့နော်ငွေလဲမှုနှုန်းထားဒီတည်ငြိမ်မှုဟာကျွန်တော်တို့လုပ်ငန်းရှင်တွေရဲ့ဒီအင်မတန်မှလိုလားတောင်းတတဲ့တောင်းတချက်ဖြစ်ပါတယ်အဲ့တော့ဒီဟာဒီကဏ္ဍကိုကျွန်တော်တို့ဒါတင်ရအောင်ဆောင်ရွက်ပေးနိုင်မယ်ဆိုရင်ကျွန်တော်လုပ်ငန်းတွေကဒီလိုအားဟိုပြည့်ပြည့်ဝဝနဲ့ကျွန်တော်တို့ဒီစိတ်ကြောင်းကြမှုခင်ခင်နဲ့ဆောင်ရွက်နိုင်ကြမှာဖြစ်ပါတယ
်ကျွန်တော်နောက်ဆုံးမေးခွန်းတစ်ခုမေးပါစီအဓိကတော့အခုရွေးကောက်ပွဲပြီးသွားပြီပြောမယ်ဆိုရင်အနိုင်ရအရင်တော့အတိုက်ခံအမျိုးသားတစ်ခုစီဖွဲ့ချုပ်ကအနိုင်ရတဲ့ပုံစံဖြစ်သွားပါတယ်သူတို့အစိုးရဖွဲ့နိုင်မယ့်အခြေအနေဖြစ်နေပါပြီအဲ့တော့အစိုးရတည်းကပြောင်းလဲမယ့်အခြေအနေမျိုးရှိနေပါပြီအဲ့တော့ဒီအခြေအနေပေါ်မှာဥယောင်တို့ဒီစီးပွားရေးလုပ်ငန်းရှင်ကြီးအနေနဲ့တခြားစိုးရင်စရာများရှိပါလားညှုံလင်းချက်တွေကိုဘယ်လိုများရှိပါလဲ
တကယ်တော့ဟိုဘယ်လုပ်ငန်းကဏ္ဍပဲဖြစ်ဖြစ်ဟိုစီးပွားရေးတွေမဟုတ်ပါဘူးဘယ်လုပ်ငန်းကဏ္ဍပဲဖြစ်ဖြစ်အားလုံးဝိုင်းပြီးတော့ဆောင်ရွက်မှာပဲအောင်မြင်မှုအပြည့်အဝရနိုင်မှာဖြစ်ပါတယ်ပုံမှန်ရနိုင်မှာဖြစ်ပါတယ်ဒါအောင်ကျွန်တော်တို့ကတော့ဟိုအင်တာမဒီညှုံလင်းဒီတောင်းတချက်အနေနဲ့ပြောမယ်ဆိုရင်တော့ကျွန်တော်တို့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာဒီပို့ပြီးတော့မှကျွန်တော်ရရှိလာနိုင်နိုင်မယ်လို့မျှော်လင့်နေဒါကိုလည်းမျှော်လင့်နေုံနဲ့ဒါမကပဲနဲ့ကျွန်တော်တို့ကိုယ်တိုင်လည်းခဲတဲ့ဝင်ဝင်ဒါပါဝင်ပြီးတော့ဆောင်ရွက်ဖို့လိုအပ်ပါတယ်ဒါအောင်ဒီတိုင်းပဲကျွန်တော်ဆက်ဆောင်ရွက်ပါမှာပ
ါဟုတ်ကဲ့ဦးဝင်းအောင်ကုလို့ဖြည့်ချပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကျွန်တော်ကလည်းကုလို့ကျွန်တော်အမြင်လေးကိုဖလှယ်ခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါ
ကုန်သည်ဆက်မှုအတင်းချုပ်ဥက္ကဋ္ဌဦးဝင်းအောင်ကိုကိုသားညိုဦးကအမေးမြန်းသွားတာပါရှင် VOA မြန်မာပိုင်းကနေတင်းငွေတွေနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတစ်ခါမှာတော့ကြိုတင်ကာကွယ်ထားတဲ့ကျန်းမာရေးဆိုင်ရာအခြေအနေတစ်ခုအကြောင်းနားဆင်ကြရအောင်ပါအယိုးပွားယောဂါကိုနှောက်ဆက်တွဲဆိုးကျိုးတွေမဖြစ်ပေါ်ခင်မှာကြိုတင်ကာကွယ်ထားတဲ့အကြောင်းဒေါက်တာတန့်စောကတင်ပြချပါရရှင
်အသက်အရွယ်ကြီးရင်လာတာနဲ့အမျှသတိပြုရမယ့်ယောဂါတစ်ခုကတော့အယိုးပွားယောဂါပဲဖြစ်ပါတယ်အယိုးပွားယောဂါဟာကမ္ဘာပေါ်မှာအဖြစ်များဆုံးအယိုးယောဂါတွေထဲမှာတစ်ခုအပါအဝင်ဖြစ်တာကြောင့်ကြိုတင်ကာကွယ်ထားဖို့လိုအပ်တယ်လို့သိရပါတယ်။ယောဂါလက္ခဏာကြိုတင်ပြသလိမ့်မရှိတဲ့အယိုးပွားယောဂါဟာဘယ်လိုလူတွေမှာဖြစ်ပေါ်ခံစားရနိုင်တယ်ဆိုတာကိုဒေါက်တာသစင်သဝင်းကအခုလိုပြောပြခဲ့ပါတယ်
။ကမ္ဘာပေါ်မှာအဓိကအဖြစ်များဆုံးအယိုးယောဂါတွေမှာဒီအယိုးပွားယောဂါကလည်းတစ်ခုအပါအဝင်ဖြစ်တယ်ပေါ့နော်။သူကတော့အမျိုးသားမအောင်အမျိုးသမီးမအောင်ဖြစ်နိုင်တယ်။အထူးသဖြင့်တော့ဒီသိဆုံးပြည့်တဲ့အမျိုးသမီးမှာတော့အများဆုံးဖြစ်ပါတယ်။တခြားသောအနေနဲ့ဆိုလို့ရှိရင်တော့ကိုယ့်ရဲ့လက်ရှိလူနေမှုပုံစံစိတ်တောက်တဲ့အရက်တောက်တဲ့ကုလလွှတ်ရှာမှုနည်းတဲ့လူတွေပိန်နေတဲ့လူတွေမှာလည်းအဖြစ်များတယ
်။ယောဂလက္ခဏာကြိုတင်ပြသလိမ့်မရှိတဲ့အယိုးပွားယောဂကိုနောက်ဆက်တွဲဆိုးကျိုးတွေကြုံတွေ့ခံစားရမှသာသတိပြုမိကြတယ်လို့ဆိုပါတယ်။အယိုးပွားယောဂဖြစ်ပေါ်ခံစားရဖို့အလားအလာရှိတဲ့သူတွေအနေနဲ့အယိုးပွားယောဂရှိမရှိကြိုတင်ဆက်သက်စစ်ဆေးပြီးနောက်ဆက်တဲ့ဆိုးကျိုးတွေဖြစ်ပေါ်ခံစားရခြင်းမရှိအောင်သတိပြုနေထိုင်သင့်တယ်လို့သိရပါတယ်
။အယိုးပွားယောဂကတူကကြတော့တူကဟိုဝန်ရင်ဆိုင်မပြဘူးကြိုတင်လက္ခဏာမပြဘူးပေါ့နော်။အနည်းငယ်တမထိခိုက်တင်ရရုံများနဲ့ဒီကြွက်သားတွေအယိုးတွေနာကျင်ခြင်းမရှိဘဲနဲ့အယိုးကျိုးသွားနိုင်တဲ့ပေါ့နော်။အဲ့တော့သူ့ရဲ့ဆိုးကျိုးတွေနဲ့ဆိုလို့ရှိရင်တော့တူကအိပ်ရတဲ့လဲနဲ့အယိုးကျိုးလွယ်မယ်။နောက်စိတ်ကြယောဂတွေကိုခံစားရမယ်။အိပ်ရနာတွေပေါ့မယ်ပေါ့နော်။ Quality of life ကြာမယ်ပေါ့နော်။ဆိုးကျိုးနေနေတော့အားရရှိပါတယ်။ တင်ပဆောင်ရိုးခဆေရိုးအလကောက်အရိုးတွေမှာတော့အများဆုံးကျိုးရတယ်ပေါ့နော်အဲ့တော့ကို့အနေနဲ့ဒီအရိုးပေါ်ရောဂါဖြစ်နိုင်ခြင်းများတဲ့အဆိုးတွေမှာပါဝင်နေရဆိုလို့ရှိရင်တော့ဒီအရိုးသက်သေစာစစ်ဆေးခြင်းဒက်ဆာစကန်လို့ခေါ်တဲ့ဟိုစစ်ဆေးမှုကိုကြိုတင်ပြီးတော့ကြိုတင်ပြီးစစ်ဆေးတင်တယ်ပေါ့နော်
Steroid ဆေးတွေကိုကာလကြာရှည်စားသုံးနေရတဲ့သူတွေနဲ့သွေးဆုံးပြီးတဲ့အမျိုးသမီးတွေဟာအယုပယောဂဖြစ်ပေါ်ခံစားရဖို့အခွင့်အရေးရှိနေတာကြောင့်ကြိုတင်ကာဝယ်ထားဖို့လိုအပ်တယ်လို့သိရပါတယ်
။ဘလူတွေမှာအထူးသတိထားမယ်ဆိုလို့ရှိရင်တော့အသက်ပုံမှန်အရက်အမြင်နေပြီးတော့အရက်နေသွားတဲ့လူတွေမှာ45နှစ်မတိုင်ခင်မှာသွေးဆုံးသွားတဲ့လူတွေမိသားစုမျိုးတွေမှာမျိုးရှိတဲ့လူတွေနောက်ပြီးတော့ steroid လို့ခေါ်တဲ့ဆေးကိုသုံးလတက်ဖို့တောင်းနေတဲ့လူတွေမှာဆိုလို့ရှိရင်တော့ဟိုကဒက်တာစကန်လုပ်ပြီးတော့စစ်ဆေးတင်ပါတယ
်အသေးယောဂါနဲ့သွေးကြိုစီးကြိုယောဂါတွေအပါအဝင်အချို့သောယောဂါတွေကြောင့်လည်းအယုပယောဂါဖြစ်ပေါ်ခံစားရနိုင်တယ်လို့သိရပါတယ
်နာသာရှည်အသေးယောဂါအဆုတ်ယောဂါကြောက်ကဲယောဂါစီးကြိုအမျိုးစားတင်လူနာပေါ့နော်နောက်ကဆိုဟော်မုန်းနဲ့ပတ်သက်တဲ့ယောဂါအခြေအနေခန္ဓာကိုယ်ရဲ့ခုခံစနစ်ကြောင့်ဖြစ်ပေါ်နေတဲ့အယိုးရောင်ရခြင်းယောဂါရဲ့အကြောင်းလည်းဖြစ်စေနိုင်တယ်
။အယိုးပွားယောဂါမဖြစ်ပေါ်စေဖို့နဲ့အယိုးပွားယောဂါရဲ့နောက်ဆက်တွဲဆူချိုးတွေယုံနေစေဖို့အတွက်ဘလို့နေထိုင်စားသောက်သင့်တယ်ဆိုတာကိုမေ့ကြည့်တဲ့အခါမှာတော့
အမျိုးသမီးနဲ့ဆိုလို့ရှိရင်တော့ဒီဆီလေးအရက်တောက်တာကိုရှောင်ရှားရမယ်။အဲနောက်ဟိုပုံမှန်လေ့ကျင့်ခန်းတွေလုပ်ပေးရမယ်။နောက်ကယ်ဆီယမ်နဲ့ဗီတာမင် D ကျွဲဝတဲ့အစားအစာတွေကိုစားပေးရမယ်ပေါ့နော်။အထူးသဖြင့်အသက်ကြီးလူတွေမှာဆိုလို့ရှိရင်တော့လိုအပ်ပြည့်စုံစားလေးပါစားပေးသင့်ပါတယ်။အဲအသက်ကြီးလာတဲ့အများသူကအနည်းနဲ့အများအယိုးပေါယောဂါကိုခံစားလေးရှိပါတယ်။အဲ့တော့အထူးချိုးလေးမကြောက်အထူးတည်ထားဖို့လိုအပ်တယ်။နောက်အယိုးပေါယောဂါဖြစ်နိုင်ခြင်းပုံများအုပ်စုတွေမှာပါနေတဲ့လူတွေဆိုလို့ရှိရင်တော့အယိုးတည်စားစစ်ဆေးခြင်းကိုခေါ်တဲ့ဒါသာစကန်လေးကိုပုံမှန်စစ်ဆေးလုပ်ဆောင်သင့်ပါတယ်
။အသက်အရွယ်ရလာတာနဲ့အမျှဖြစ်ပေါ်ခံစားရဖို့အခွင့်အရေးများလာတဲ့ယုပ်ပွားယောဂါကိုနောက်ဆက်တွဲဆူချိုးတွေမကြုံတွေ့ရခင်မှာကျူတင်ကယူဆိုင်ကာကွယ်ထားတဲ့အကြောင်းတင်ပြပို့လိုက်ပါတယ်ကျွန်တော်တန့်တော်ပါ
ကျူတင်ကာကွယ်ထားတဲ့ကျန်းမာရေးဆိုင်ရာအခြေအနေတစ်ခုအကြောင်းကိုတင်ဆက်ပေးလိုက်တာပါရှင် VOA ကနေကဏ္ဍပေါင်းစုံကိုထုတ်လွှင့်နေပါတယ်ကျမတို့ VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်သောတာရှင်တွေနားဆင်လို့ရတဲ့တည်ချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese.voanews.com ဖြစ်ပါတယ်စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုကြံနေသေးတဲ့အချိန်တွင်တရင်အချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်ပြီးခဲ့တဲ့တရင်ဘက်ကတရကီလုံခြုံရေးတပ်ကပစ်ချခဲ့ပြီးတဲ့နောက်သေဆုံးခဲ့ရတဲ့ရုရှားလေယာဉ်ကလေယာဉ်မှူးတအုပ်ရဲ့ရေအလောင်းကိုပြန်လည်ပို့ဆောင်ပေးနေတယ်လို့တရကီကဒီကနေ့ပြောပါတယ်ရုရှားလေယာဉ်မှူးရဲ့ရေအလောင်းကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကတရကီနိုင်ငံကိုသယ်ယူခဲ့ပြီးအော်တိုရော့ခရီးရန်ထုံးတမ်းဆင်လာအတိုင်းဆောက်ရွက်ပါတယ်လို့လည်းတရကီနိုင်ငံချိုင်းဝန်ကြီးအာမက်ဒါဗိုတူဂလူကပြောပါတယ်ရှင်အမေရိကန်ဘ ਹੁ အစိုးရအနေနဲ့တန်းနဲ့ချီတဲ့အမေရိကန်နိုင်ငံသားတွေရဲ့တယ်လီဖုန်းပြောဆိုမှုတွေကိုကြားပြန်နားထောင်ပြီးတင်းအချက်လက်ကောက်ယူစုဆောင်းတဲ့လုပ်ငန်းကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအေဂျင်စီရဲ့ကွန်ထရက်တာဝန်ထမ်းဟောင်းအက်ဒဝတ်စနိုဒင်လုပ်ခဲ့တဲ့လျှို့ဝှက်အစီအစဉ်ကိုဖိတ်သိမ်းပြီးတဲ့နောက်သဘောထားခွဲလွဲမှုတွေဖြစ်လာပြီးနောက်ဆုံးမှအဲ့ဒီလုပ်ငန်းကိုအခုလိုအဆုံးသတ်လိုက်တာဖြစ်ပါတယ်။အမေရိကန်မျိုးသားလုံခြုံရေးအေဂျင်စီ NSA ရဲ့ Metadata မှတ်တမ်းအစီအစဉ်ကြီးကဲဌာနရဲ့လုပ်ငန်းစဉ်မှာပိုးပြီးတင်းကျပ်လုံခြုံတဲ့နည်းလမ်းတွေကိုအစားထိုးသုံးစွဲလိုက်ပြီးလို့အေဂျင်စီကတောက်ကြံနေကကြီးညာချက်ထုတ်ပြန်ခဲ့ပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာရုရှားတို့ရဲ့တိုက်ခိုက်မှုလို့ယူဆရတဲ့လေကြောင်းတိုက်ခိုက်မှုအတွင်အ ਨੇ ဆုံးလူ78ဦးသေဆုံးပြီးလူ40လောက်ဒဏ်ရာရရှိခဲ့တယ်လို့ဆီးရီးယားအရေးတက်ကြွလှုပ်ရှားသူတို့ကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်လူစီကားရဈေးကိုထိမှန်ခဲ့တယ်လို့သတင်းတွေကဖော်ပြထားတဲ့အဲ့ဒီလေကြောင်းတိုက်ခိုက်မှုတွေကတူရကီနယ်စပ်နဲ့20ကီလိုမီတာအဝေးကအစ်တလီခရိုင်အာရီဟာမြို့မှာထိမှန်ခဲ့တာဖြစ်တယ်လို့ဆီးရီးယားနိုင်ငံတွင်းကအကြမ်းဖက်မှုတွေကိုစောင့်ကြည့်တဲ့ဗစ်တင်ချေဆိုင်ဆီးရီးယားအရေးစောင့်ကြည့်ရေးအဖွဲ့ကပြောတာဖြစ်ပါတယ်။ပုတ်ရဟမင်းကြီးဖရန်စစ်ဟာဒီကနေ့တနင်္ဂနွေနေ့မှာအာဖရိကအလဲပိုင်းကိုသွားရောက်ခဲ့ပါတယ်။ပုတ်ဖရန်စစ်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးခရစ်ယာန်နဲ့မွတ်စလင်စစ်သွေးချော်တွေရဲ့တိုက်ခိုက်မှုကြားနှစ်နဲ့ချီပြည့်စည်ယိုယွင်းခဲ့ရတဲ့အာဖရိကအလဲပိုင်းအတွက်အပြောင်းအလဲဖြစ်ဖို့မျှော်လင့်ချက်တွေလည်းရှိနေတာဖြစ်ပါတယ်။
တနင်္ဂနွေနေ့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လုပ်ရင်မူကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA American အသံညနေဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 နာရီနဲ့ 9:00 နာရီထိလိုင်းတိုမီတာ 16.25 ရိုးကနေအသံလွှင့်ပေးခဲ့တာပါဒီကနေ့ည 9:00 နာရီနဲ့ 10:00 နာရီထိထုတ်လွှင့်မဲ့စီစဉ်မှာပြန်ပြီးဆုံတွေ့ကြရအောင်ပါရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးဝဲကျေးဇူးတင်ပါတယ်ကျွန်မနန်းလောပါ Thank you.
This program has come to you from the Voice of America, Washington.